Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရှင်များရှင် VOA American တိုင်းမြန်မာပိုင်းအစီအစဉ်2015ခုနှစ်ဩဂုတ်လ12ရက်နေ့ဗုဒ္ဓနေ့မနက်အတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုနောက်ပတ်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင
်ကျွန်တော်ကတော့ဇွန်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ American နိုင်ငံ Ferguson မြို့မှာအရေးပေါ်အခြေအနေကြီးညာထားပါတယ်နိုင်ဂျီးရီးယားနိုင်ငံအတွင်းဘုံခွဲတိုက်ခိုက်မှုကြောင့်လူ58ဦးသေဆုံးသွားပါတယ်မြန်မာနိုင်ငံကရေပြေကယ်ဆယ်ရေးအတွက်နိုင်ငံတကာကအကူအညီတွေတိုးမြှင့်ဆောင်ရွက်နေပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ဥဆံမိုးဝင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဒီမနက်ခင်သောရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေထဲမှာတော့မြန်မာတပ်မတော်ထိပ်ပိုင်တပ်မတော်အရာရှိတွေဟာဒီရက်ပိုင်းမှာအငိမ့်စားယူပြီး2015ရွေးကောက်ပွဲဝင်ဖို့အတွက်ပြင်ဆင်နေတဲ့အကြောင်းဒါအပြင်မြန်မာရေပြေဒုက္ခသည်တွေအတွက် WFP ကစာနယ်ရိက္ခာတွေပြင်ဆင်နေပြီး USA ကတော့American dollar 6သိန်းလှူဒန်းသွားမှာဖြစ်ပါတယ်ရှင
်။ And now $600,000 in humanitarian assistance to support flood relief efforts in Burma.
ပြည်ဆောင်တော့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒီနောက်မှာတော့ဩဂုတ်လ17ရက်နေ့ကနေစပြီးထိုင်းနဲ့မြန်မာနိုင်ငံသားတွေဟာအပြန်လန်ခီးသွားဖို့ပြည်ဝင်ခွင့်ဗီဇာတောင်းဆရာမလို့တဲ့သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။ခုအရင်ဆုံးတော့ထိုင်းတန်းရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့ဦးစံမိုးဝေတို့ကကြီးညာပေးကြပါအောင်ရှင်။
အမေရိကန်နိုင်ငံအလယ်ပိုင်းမစ်ဇူရီပြည်နယ်ဖာဂါဆန်မြို့မှာဆက်ကျော်သက်အရွယ်လူမဲတူကိုလူပြိုရဲအရာရှိကတနက်နေ့ပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့တဲ့တနည်းပြနစ်ပတ်လည်နေ့မှာအကြမ်းဖက်ဆူပူမှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒုတိယနေ့အဖြစ်အကြမ်းဖက်ဆူပူမှုတွေဇက်တိုက်ဖြစ်ပေါ်နေတဲ့အတွက်အင်္ဂါနေ့အထိအရေးပေါ်အခြေအနေကြီးညာထားပါတယ်ဆင်လူးဝစ်မြို့လယ်မှာစန္ဒပြတူတွေကရဲတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေပလင်းနေနဲ့ပြစ်ပောက်ခဲ့တဲ့အတွက်စန္ဒပြတူ200,000လောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်လွတ်လပ်စွာပြောဆိုခွင့်ကိုထောက်ခံပေးမယ့်အရေးယာရှိတဲ့အမိန့်ကိုမနာခံတဲ့သွေးတို့လုံးစော်သူတွေအနေနဲ့ဖမ်းဆီးထိန်းသိမ်းခံရမယ်လို့ Twitter လူမှုကွန်ရက်ကတဆင့်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်လိုက်ပါတယ်။ Ferguson မြို့လမ်းမတွေပေါ်မှာလူမဲဆန္ဒပြသူတွေနဲ့အဓိကယုံဝတ်ဆောင်နေအပြည့်ဝတ်ဆင်ထားကြတဲ့ရဲတပ်ဖွဲ့ဝင်တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပေါ်နေတဲ့အထက်ကိုသူတို့ကိုသူတို့ Oath Keepers လို့ခေါ်တဲ့လူပြူစစ်သွေးကြွအုပ်စုတွေကခြေကားအညီတွေဝတ်ဆင်ပြီး Rifle တနတ်တွေ Pistol တွေနဲ့ဝင်ရောက်လာတဲ့အတွက်အခြေအနေတွေဟာပုံမရှုပ်ထွေးလာခဲ့ပါတယ်။သူတို့အနေနဲ့အကြမ်းဖက်စူပူလူရဲသူတွေလက်ကနေ Ferguson မြို့ကစီးပွားရေးလုပ်ငန်းတွေကိုကာကွယ်ပေးဖို့ရောက်လာခြင်းဖြစ်ကြောင်းအစိုးရကိုစန့်ကျင်တဲ့အဲ့ဒီတက်ကြွလှုပ်ရှားသူတွေကပြောပေမဲ့ St. Louis ခရိုင်ရဲမှူးကြီး John Belmar ကတော့သူတို့အနေနဲ့အဲ့ဒီလိုလာဖို့မလိုအကြောင်းနဲ့သူတို့လာတာဟာအခြေအနေတွေကိုပုံမဆိုးဝါးစေတယ်လို့ပြောပါတယ်။
နိုင်ဂျီးရီးယားနိုင်ငံအရှိမြောက်ပိုင်းဘော်နိုပြည်နယ်ကလူစီကားရဈေးတစ်ခုတင်မှာဖောက်ဘုံခွဲတိုက်ခတ်မှုဖြစ်ခဲ့တာကြောင့်အနည်းဆုံးလူ58ဦးသေဆုံးပြီးတော့တခြားလူဒါဇင်ပေါင်းများစွာဒဏ်ရာရရှိသွားခဲ့ပါတယ်။ပောက်ကွဲမှုဟာဆဘွန်ဂရီမြို့မှာတပတ်တခါရောက်တဲ့ဈေးအတွင်းအင်္ဂါနေ့နေ့ကင်းပိုင်းမှာဖြစ်ပွားခဲ့တာပါ။ဘဲဖွဲ့စည်းကမှတော့ဒီတိုက်ခတ်မှုကိုသူတို့စီစဉ်ဆောင်ရွက်တာဖြစ်တယ်လို့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။လုံချုံရေးပိုင်းဆိုင်ရာအာနာဘယ်နီကတော့ဘူကိုဟာရမ်အစ္စလာမစ်အကြမ်းဖက်အဖွဲ့အစည်းပေါ်တန်တရားအရှိဆုံးဖြစ်တယ်လို့ပြောကြပါတယ်။ဒီအဖွဲ့ဟာပြီးခဲ့တဲ့နှစ်တည်းအတွင်းဘုံဖောက်ခွဲတိုက်ခတ်မှုတွေပြန်ပြီးဆွေးနွေးတာလူတွေတေဆုံးခဲ့ရတဲ့အထိစီးနင်းတိုက်ခတ်မှုတွေပြုလုပ်ခဲ့တာပါ။နိုင်ငံမြောက်ပိုင်းမှာမွတ်စလင်ဘာသာဝင်အများစုနဲ့တောင်ပိုင်းမှာရှိတဲ့ခရစ်ယာန်ဘာသာဝင်အများစုနေထိုင်ကြပြီးတော့ကွဲပြားနေတဲ့နိုင်ဂျီးရီးယားနိုင်ငံတစ်ခွတ်မှာရှာရီယာအစ္စလာမ်ဘာသာရေးဥပဒေကိုတင်းတင်းကြပ်ကြပ်လိုက်နာပြဋ္ဌာန်းလိုတယ်ဆိုပြီးတော့ဘူကိုဟာရမ်အဖွဲ့ကပြောဆိုထားပါတယ်။တင်းငွေနေနေတော့ကလည်းဆဘွန်ကရီမြို့အနီးမှာဘူကိုဟာရမ်အဖွဲ့ကခြုံခိုးတိုက်ခတ်မှုတစ်ခုပြုလုပ်ခဲ့ပြီးတော့လူ၄ယောက်ကိုတပ်ပစ်လိုက်ခါတခြားလူ၅ယောက်ကိုလည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်
။နိုင်ငံတကာကကွန်ပျူတာအတွင်းကသတင်းအချက်အလက်တွေကိုခိုးယူသူဟက်ကာတွေနဲ့အစုရှယ်ယာဝယ်သူတွေကအတွင်းသတင်းတွေကိုခိုးယူခဲ့ပြီးတရားမဝင်အများအစွန်ဒေါ်လာတန်100လောက်ထိရရှိအောင်လှုပ်ဆောင်ခဲ့တယ်လို့အမေရိကန်အရာရှိတွေကဆွတ်ဆွဲပြောကြားလိုက်ပါတယ်ဒီကိစ္စမှာအခုလိုဆွတ်ဆွဲတာဟာအလားတူအမှုမျိုးမှာအကြီးမားဆုံးဖြစ်တယ်လို့နယူးဂျာစီပြည်နယ်မှာရှိတဲ့ပြည်ထောင်စုအစိုးရအာဏာပိုင်တွေကအင်္ဂါနေ့မှာပြောပါတယ်အမေရိကန်ပြည်ထောင်စုနဲ့ယူကရိန်းနိုင်ငံတို့ကလူ9ဦးကိုမတရားလိမ်လည်မှုနဲ့ဆွဲချက်တင်လိုက်တာဖြစ်ပါတယ်လူပုဂ္ဂိုလ်နဲ့ကုမ္ပဏီပေါင်း20ကျော်ကိုလည်းအဲ့ဒီအမှုနဲ့ဆက်နွယ်တဲ့တရားမမှုတွေနဲ့ဆွဲချက်တင်ခံထားရတယ်လို့ဆိုပါတယ်။သတင်းအချက်အလက်ထုတ်ပြန်တဲ့ကုမ္ပဏီထံကငွေကြေးနဲ့တခြားသတင်းအချက်အလက်တွေကိုဟက်ကာတွေကခိုးယူခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီအချက်အလက်တွေခိုးယူခဲ့တဲ့အတွက်အစုရှယ်ယာတွေအပြင်ကိုထုတ်မရောခင်သူတို့အနေနဲ့အတွင်းသတင်းတွေရယူခဲ့တဲ့အတွက်အယောင်ွယ်လုတ်တဲ့နေရာမှာတရားမဝင်တဲ့နီးနဲ့အမျက်အစွန်းအများကြီးရအောင်လှုပ်ဆောင်ခဲ့ကြတယ်လို့ဆိုပါတယ်။ဒါ့အပြင်သူတို့နာမည်မပေါ်အောင်တခြားသူတွေကိုနာမည်ခန့်ခိုင်းပြီး ငွေကြေးတရားမဝင်လွှဲပြောင်းမှုတွေလည်းလှုပ်ဆောင်ခဲ့တယ်လို့ဆွေးချက်တင်ခံထားကြရပါတယ
်။ IS Islamic စစ်သွေးကြောအဖွဲ့နဲ့ပူးပေါင်းမှုစ조사ခဲ့တဲ့ပြစ်မှုနဲ့ American ပြည်တော်စု Mississippi ပြည်နယ်ကလူငယ်ဇုံတွဲတွေကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။အသက်22နှစ်အရွယ်မူဟာမက်ဒါခလာလာနဲ့သူနဲ့ဆက်ဆက်ထားသူအသက်20အရွယ်ဂျေလင်းယန်းတို့ကို Mississippi ပြည်နယ် Golden Trigger လေးစိတ်မှာ FBI အဖွဲ့ကဖမ်းဆီးလိုက်တာပါ။သူတို့ဟာအဲ့ဒီလေးစိတ်ကနေအမ်စတာဒန်ကိုထွက်ခွာသွားတဲ့လေယာဉ်နဲ့လိုက်ပါဖို့ပြင်ဆင်နေပြီးတော့နောက်တစ်ဆင့်တူရကီနိုင်ငံအစ္စတန်ဘူးမြို့ကိုဆက်လက်တောရောက်ကြမှာဖြစ်တယ်လို့သိရပါတယ်။သူတို့ကို IS Islamic စစ်သွေးကြောအဖွဲ့နဲ့ပူးပေါင်းကြံစည်မှုရုပ်ဝတ္ထုပစ္စည်းအကူအညီပေးထောက်ပံ့မှုနဲ့ဆွဲချက်တင်ထားပါတယ်။ဖမ်းဆီးလိုက်ပြီးတဲ့နောက်သူတို့နှစ်ဦးစလုံးကပြစ်မှုကျူးလွန်ကြောင်းဝန်ခံထွက်ဆိုခဲ့ကြောင်း FBI တာဝန်ရှိသူတွေကပြောပါတယ်။ရာဇဝတ်မှုဖွင့်တဲ့တိုင်ကြားချက်မှာသူတို့နှစ်ဦးစလုံးဟာလျှို့ဝှက်ထားတဲ့ FBI အေဂျင့်တွေနဲ့အင်တာနက်အွန်လိုင်းကတဆင့်အဆက်အသွယ်ပြုလုပ်ခဲ့ပြီးတော့အချင်းချင်းထုတ်ဖော်ပြောဆိုခဲ့ကြပြီးသူတို့ဟာအကြမ်းဖက်အုပ်စုကိုထောက်ပံ့ပေးဖို့အတွက်ဆီးရီးယားနိုင်ငံကိုတွားရောက်မှာဖြစ်တယ်လို့လည်းဆိုပါတယ်။လွန်ခဲ့တဲ့လအတော်ကြာကလေးကယန်းဟာလူမှုမီဒီယာကတဆင့် FBI လျှို့ဝှက်အေဂျင့်တွေကိုသူတို့အနေနဲ့IS Islamic စစ်သွေးကြောအဖွဲ့နဲ့တွားရောက်ပြီးတော့ဆက်သွယ်ဖို့ကိစ္စကိုငွေစုနေတဲ့အကြောင်းနောက်ပိုင်းမှာအလုတ်ကန်ရရှိပြီးတော့လင်းရင်လက်မှတ်ဖို့ရတဲ့အထိငွေစုဆောင်ခဲ့ကြပါတယ်။သူမနဲ့နေထိုင်ခဲ့တဲ့မွတ်စလင်အတိုင်းဝိုင်းကသူတွေရဲ့အပြောကတော့သူတို့အနေနဲ့အဲ့ဒီအစီအစဉ်ကိုသဘောမတူဘူးလို့ IS Islamic အဖွဲ့ကလည်းမထောက်ခံကြဘူးလို့ FBI agent ကိုတကြိမ်တခါကပြောခဲ့ဘူးတယ်လို့သိရပါတယ်ခင်ဗျာ။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံအတွင်းရေပေးတာအဆိုးအဝါဆုံးရင်ဆိုင်နေရတဲ့ဘေးဒုက္ခရောက်နေသူတွေအတွက်မြန်မာနိုင်ငံအတွင်းမှာရှိနေတဲ့လူမှုကူညီရေးအသင်းအဖွဲ့တွေကတက်နိုင်တဲ့ဘက်ကနေဝိုင်းဝန်းကူညီလှုပ်ဆောင်ပေးနေကြတဲ့အချိန်မှာပဲနိုင်ငံတကာကအကူအညီအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းလိုအပ်တဲ့အကူအညီတွေကိုအထောက်လိုက်ပို့ပေးနေကြပါတယ်ရေပေးတာအဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေကလူဦးရေ၄သိန်းခွဲနီးပါးအတွက်လိုအပ်နေတဲ့အကူအညီတွေကိုမြန်မာအစိုးရကုလသမဂ္ဂအေဂျင်စီတွေဒေသခံလူမှုကယ်ဆယ်ရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေတယ်လို့ WFP ကမ္ဘာစစ်နယ်ခါအဖွဲ့ကြီးကဩဂုတ်လ17ရက်နေ့မှာသတင်းထုတ်ပြန်ကြောင်းကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကပြောပါတယ်ပို့ပေးနေတဲ့အရေးပေါ်အကူအညီတွေထဲမှာတလစာဆန်ကလပဲစားသုံးစီစားနဲ့တချို့နေရာတွေမှာဆိုရင်ခွန်အားပြည့်စေတဲ့ဘစ်ကစ်မုန့်တပတ်စာကိုဝင်ငါပေးခဲ့တယ်လို့ဆိုပါတယ်အခုချိန်ထိတော့လူပေါင်းတသိန်းသိခမခင်ဗျာလူပေါင်း23,300အတွက်စန္ဒယိခအကူအညီတွေပို့ပေးပြီဖြစ်တယ်လို့ဆိုပါတယ်အခုအချိန်မှာတော့စန္ဒယိခအပြင်တောက်သုံးရေတန့်နဲ့ဆေးဝါးတွေအရေးပေါ်လိုအပ်နေတယ်လို့ဒေသအနှံ့မှာကဲဆယ်ကူညီလုပ်ငန်းတွေလှုပ်ဆောင်နေကြတဲ့စေတနာဝန်ထမ်းတွေကပြောပါတယ်ဒီတော့တွင်စင်ကာပူနိုင်ငံချက်ချင်းဒီအဖွဲ့ကလည်းမြန်မာနိုင်ငံကရေပေးဒုက္ခသည်တွေအတွက်လက်ရှိသူတို့လှူထားတဲ့အမေရိကန်ဒေါ်လာ3,000,000အပြင်နောက်ထပ်အကူအညီတွေထပ်ပေးနိုင်ဖို့တလကြာရန်ပုံငွေရှာပွဲကိုအင်္ဂါနေ့ကစတင်လိုက်ပြီဖြစ်ပါတယ်စင်ကာပူချက်ချင်းဒီအဖွဲ့ကကိုယ်စားလှယ်တွေဟာရေပေးတာအဆိုးအဝါဆုံးခံခဲ့ရတဲ့ဒေသတွေထဲမှာပါဝင်တဲ့အေယာဝတီတိုင်းဒေသကြီးအတွင်းကညောင်တုံးမြို့နဲ့ရန်ကုန်တိုင်းဒေသကြီးအတွင်းကတိုက်ကြီးမြို့တို့ကိုတရက်ခရီးတွားရောက်လေ့လာခဲ့ပြီးအကူအညီလိုအပ်တဲ့သူတွေထပ်တိုးလာအောင်မယ်ဆိုတာကိုအကဲခတ်မိတဲ့အတွက်ရန်ပုံငွေထပ်ရှာကြခြင်းဖြစ်ကြောင်းချက်ချင်းဤအဖွဲ့အကြီးအကဲဘန်ဂျာမင်ဝီလျံစ်ကပြောပါတယ
်တရုတ်နိုင်ငံရဲ့ငွေကြေးတံပိုးကိုတရုတ်ဗဟိုဘဏ်ကအင်္ဂါနေ့မှာနှစ်ရာခိုင်နှုန်းလျှော့ချလိုက်ပါတယ်ဒါကြောင့်တရုတ်နိုင်ငံရဲ့ပြပပုတ်ကုန်တံပိုးကျဆင်းသွားမှာဖြစ်တယ်လို့ပုံမူပြီးတော့ရှင်ပြိုင်နိုင်မှာလည်းဖြစ်ပါတယ်ဒါကြောင့်တရုတ်နိုင်ငံကစားသုံးသူတွေအတွက်ပြပကနေတင်သွင်းတဲ့ကုန်ပစ္စည်းတွေကတော့ဈေးတက်သွားပါလိမ့်မယ်ကမ္ဘာပေါ်မှာဒုတိယစီးပွားရေးအင်အားအကြီးအမားဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ထုတ်ကုန်ဈေးကွက်အခြေရိုင်သွားပြီးတော့ stock share ဈေးကွက်ကလည်းကမောက်ကမဖြစ်သွားခဲ့ပြီးတဲ့နောက်အခုလိုအပြောင်းလဲဆောင်ရွက်လိုက်တာဖြစ်ပါတယ်။ PNC ဘဏ်ရဲ့စီးပွားရေးလိလာတုံးသက်သူ Gus Fuchsia ကတော့အခုလုတ်လိုက်တဲ့ငွေကြေးလဲလှယ်မှုမူဝါဒပြုပြင်ပြောင်းလဲရေးကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးပြန်ပြီးတော့တိုးတက်လာဖို့ရှိတယ်လို့ပြောပါတယ်။တရုတ်နိုင်ငံရဲ့ငွေကြေးကိစ္စကိုအစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားပြီးတော့သတ်မှတ်ထားတဲ့နှုန်းထက်နှစ်ရာခိုင်နှုန်းအတက်ကျခွင့်ပြုထားချက်ကိုတရုတ်နိုင်ငံတရုတ်နိုင်ငံရဲ့ပြည်သူ့ဘဏ် PBOC ကနေသတ်မှတ်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံလို့မြေပြင်ကနေဝင်ဟင်ပြစ်ဒုံးကျည်အပိုင်းစားတွေကိုယူကရိန်းနိုင်ငံအခြေပိုင်းမှာမနစ်ကပြတ်ကျသွားခဲ့တဲ့မနစ်ရှားလေကြောင်းလက်ခီးစဉ် MH70 ကိုစုံစမ်းစစ်ဆေးနေသူတွေတွေ့ရှိခဲ့ပါတယ်။မလေးရှားလေကြောင်းလိုင်းပြတ်ကျမှုကိုရာဇဝမှုအဖြစ်စုံစမ်းစစ်ဆေးနေကြတဲ့ Belgium, Australia, Ukraine နဲ့မလေးရှားနိုင်ငံတို့ကစုံစမ်းစစ်ဆေးရမှုတွေအနေနဲ့ Book အမျိုးအစားမြေပြင်ကနေဝေဟင်ပြစ်ဒုံးကျည်အပိုင်းအစတွေတွေ့ရတဲ့၄လို့ယူဆရတဲ့အပိုင်းအစအတော်များကိုတွေ့ရှိခဲ့ကြောင်း Dutch အစိုးရရှေ့နေတွေကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။MH17 ပြတ်ကျမှုမှာဘယ်သူတွေပါဝင်ပတ်သက်နိုင်တယ်လဲဆိုတာကိုရာဇဝမှုအဖြစ်အထောက်အထားပြနိုင်မှာဖြစ်တဲ့အတွက်အဲ့ဒီဒုံးကျည်အပိုင်းအစတွေဟာစုံစမ်းစစ်ဆေးရမှုတွေအတွက်အရေးပါတဲ့အစိတ်အပိုင်းတွေအဖြစ်အစိုးရရှိနေတွေကရှုမြင်သုံးသပ်နေကြပါတယ်။အဲ့ဒီဒုံးကျည်အပိုင်းအစတွေဘယ်ကလာလဲဆိုတာကိုသိရှိနိုင်မှုအတွက်စုံစမ်းစစ်ဆေးရမှုတွေအနေနဲ့အဲ့ဒီပစ္စည်းတွေကိုစစ်ဆေးဖို့အတွက်နိုင်ငံကမူကင်းဆိုင်ရာကြွန့်ကျင်သူတွေအပါအဝင်နိုင်ငံတကာကကြွန့်ကျင်သူတွေရဲ့အကူအညီတွေကိုတရားဝင်တောင်းခံသွားမှာဖြစ်တယ်လို့ဆိုပါတယ်။မလေးရှားလေကြောင်းလိုင်းဟာပြီးခဲ့တဲ့ဇွန်လိုင်းလပြီးခဲ့တဲ့နှစ်ဇွန်လိုင်းလ18ရက်နေ့ကပြတ်ကျသွားခဲ့တာပါ
။အမေရိကန်နိုင်ငံသားဝန်ကြီးဟောင်းဟယ်လရီကလင်တန်အနေနဲ့တာဝန်ထမ်းဆောင်နေခြင်းအတွင်းသူ့ရဲ့ကိုယ်ပိုင်အီးမေးလ်လိပ်စာကတဆင့်ပေးပို့တေးဝင်စာတွေကိုအီးမေးလ်လိပ်စာကတဆင့်ပေးပို့လက်ခံရရှိတာတွေလုပ်ခဲ့တဲ့အတွက်အဲ့ဒီအီးမေးလ်တွေကိုလွှဲပြောင်းပေးခဲ့ပြီးဖြစ်ကြောင်းထုတ်ဖော်ဝန်ခံတဲ့စာကိုတရားရုံးမှာလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။အခုလိုလက်မှတ်ရေးထိုးခဲ့တဲ့စာကိုတနင်္လာနေ့မှာဘိုးအစိုးရတရားရုံးမှာတင်သွင်းလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးစံမိုးဝေတို့ကကြေညာသွားတာပါ။အခုတော့သတင်းလာတွေကိုနားဆင်အောင်ပါရှင်။ပထမဦးဆုံးအနေနဲ့တော့တက်မတော်အရာရှိတွေအနေနဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့သတင်းကိုနားဆင်ရမှာပါ။မြန်မာတက်မတော်ကဒုဘုံချုပ်ကြီးတွေအပါအဝင်ထိပ်ပိုင်းတက်မတော်အရာရှိကြီးတွေဒီရက်ပိုင်းအတွင်းအငိမ့်စားယူပြီး2015ရွေးကောက်ပွဲဝင်ဖို့ပြင်ဆင်လာတာဟာတက်မတော်ကလိုလားတဲ့အစိုးရတည်းရဲ့ပေါ်ပေါက်လာနိုင်ဖို့စစ်တပ်ဘက်ကကြိုတင်ပြင်ဆင်နေတာဖြစ်တယ်လို့နိုင်ငံရေးစစ်ရေးလေ့လာသူတွေကသုံးသပ်ပါတယ်။အခုလိုစစ်တပ်အရာရှိကြီးတွေပြီးခိုင်ဖြိုးပါတီကနေတဆင့်ရွေးကောက်ပွဲဝင်မယ်ဆိုတာကြောင့်ပြီးခိုင်ဖြိုးပါတီအတွင်းအင်အားပြိုင်ဆိုင်မှုတွေပိုကြီးထွားလာမယ်လို့လည်းသုံးသပ်နေပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ကိုညံဝင်းအောင်ကတင်ပြပေးမှာပါရှင်။
နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲဝင်ဖို့အတွက်ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းစစ်တပ်ကနေအငင်းစားယူလိုက်ကြတဲ့တက်မတော်အဆင့်မြင့်အရာရှိကြီးတွေထဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တပ်ထိပ်ပိုင်းခေါင်းဆောင်အနည်းဆုံး3ဦးလောက်ကြံနေခဲ့တယ်လို့သတင်းတွေထွက်ပေါ်လာတာပါဒီသတင်းနဲ့ပတ်သက်လို့စစ်ထောက်လှမ်းရေးအရာရှိဟောင်းတဦးလည်းဖြစ်ဝါရှင်တန်ဒီစီမြန်မာတန်မှုဟောင်းလည်းဖြစ်တဲ့ဗိုလ်မှူးအောင်လင်းထုတ်ကသူ့အမြင်ကိုပြောပါတယ
်ကျွန်တော်ပြရတဲ့လောက်ပြောရရင်တော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရှိမယ်ဗျာဒုတိယတက်မတော်ကာကွယ်ဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းရှိမယ်။နောက်ကျွန်တော်မြင်တာကတော့ကာကွယ်ဦးစီးချုပ်လေပေါ့လေ။ဗိုလ်ချုပ်ကြီးခင်အောင်မြင့်ဒီ၃ယောက်ပြန်မယ်လို့ကျွန်တော်ကျင်ပါရခင်ဗျ
။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ဒီနှစ်ကုန်အထိစစ်တပ်ရဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ပြည်သူကလိုလားလာရင်သူ့အနေနဲ့သမရတာဝန်ကိုထမ်းဆောင်ဖို့အစဉ်အသင့်ရှိတယ်လို့ပြီးခဲ့တဲ့လပိုင်းအတွင်းသတင်းမီဒီယာတွေကိုပြောခဲ့မှုပါတယ်။စစ်တပ်အရာရှိကြီးတွေအငိမ့်စားယူပြီးအခုလိုရွေးကောက်ပွဲဝင်လာတာဟာစစ်တပ်ကလိုလားတဲ့အစိုးရတရက်ပေါ်လာနိုင်ရေးအတွက်ကြိုတင်ပြင်ဆင်တဲ့လှုပ်ဆောင်ချက်အဖြစ်သူမြင်ကြောင်းဗိုလ်မှူးအောင်လင်းထုတ်ကအခုလိုသုံးသပ်ပါတယ
်ကျွန်တော်ရတဲ့သတင်းချင်းမီဒီယာပြောရမယ်ဆိုရင်တော့ဒါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ညီနဲ့ရွေးကောက်ပွဲထက်တမ်းမတော်လိုလားတဲ့အစိုးရဖွဲ့စည်းနိုင်ရေးကိုပဲလိုရွေးထားတဲ့အနေအထားရှိပါတယ်ဥပမာပြဒုတိယဗိုလ်ချုပ်ကြီးအောင်တန်းတုဆိုရင်လောက်ကင်မဲဆန်ကားနယ်ကိုကျွန်တော်ယာထားတဲ့တဘောမျိုးကျွန်တော်တွေ့ရပါတယ်။ဒီတဲ့ဗိုလ်ချုပ်ကြီးဆိုရင်ကိုကိုကျွန်းကိုယာထားတဲ့အနေအထားတို့ကျွန်တော်တွေ့ရပါတယ်။အဲ့တော့ဒီနေရာတွေမှာတော့သူတို့ကျင်းတင်နိုင်လိမ့်မယ်လို့သူတို့တွေ့ပါတယ်။ဒီပုံကိုယ်တွေဒီနိုင်လာတဲ့အခါမှာတမ်ဘရော်ရဲ့ဒါအမတ်အနေနဲ့ချက်ခိုင်ပွင့်မျိုးရဲ့မှာပါပါလိမ့်မယ်။အဲ့တော့ဒီစစ်တပ်ကိုထောက်ခံမဲ့ချက်ခိုင်ပွင့်မျိုးရဲ့အမတ်တွေလည်းအများကြီးရှိပါလိမ့်မယ်။အဒီအတွက်ကိုသူတို့ရွယ်ပြီးတော့မှဒီတပ်ကတော်များများကိုကျန်းကပ်ပွင့်မျိုးရဲ့ကိုထည့်လိုက်တဲ့နေရာမျိုးဖြစ်ပါလေခင်ဗျာအဲသူတို့ရေရွယ်ချက်ပေါ့လေကျွန်တော်သိတဲ့လောက်ကတော့တမ်ဘော်က25ရာခိုင်နှုန်းကအပြည့်အဝယာပြီးသားပါအဲရေကောက်ခံတဲ့က26ရာခိုင်နှုန်းအဲဒါဆိုရင်57ရာခိုင်နှုန်းဖြစ်သွားပါပြီဒီလွှတ်တော်ထဲမှာ57ရာခိုင်နှုန်းဖြစ်တဲ့အခါမှာဒါအစိုးရဖွဲ့ပိုင်းကကျရှိပါလေ
အငင်းသားယူလိုက်တဲ့အထင်းမှာပါတဲ့ကာကွယ်ရေးဦးစီးချုပ်ရေဗိုလ်ချုပ်ကြီးသူရသက်ဆွေဟာရန်ကုန်တိုင်းကိုကိုကျွန်းကနေလွှတ်တော်ကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့နေပြည်တော်အတိုင်းဝိုင်းကြသတင်းတွေထွက်ပေါ်နေပါတယ်စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအခုလိုရွေးကောက်ပွဲဝင်ဖို့ပြည်ကံမျိုးပါတီတွေဝင်လာကြတဲ့အတွက်ပြည်ကံမျိုးပါတီအတွင်းအားပြိုင်မှုတွေပိုကြီးထွားလာမယ်လို့ဗိုလ်မှူးအောင်လင်းထုတ်ကသုံးသပ်ပါတယ
်အားလုံးကိုတော့တန်းကင်ပွဲမျိုးပါတီရလက်ခံတဲ့အနေဒါတော့မရှိပါဘူးသူတို့စစ်တပ်ကလွှတ်တာရာကျော်လောက်လွှတ်တယ်လို့သိရပါတယ်အခုလက်ရှိထဲမှာစင်းပေါက်တာတော့ လူ50 60 လောက်ပဲရှိတဲ့အနေအမျိုးရှိတယ်အဲ့တော့တန်းခိုင်ပြည်မျိုးရေးပါတီအနေနဲ့ကလည်းဘူချိုကြီးသိန်းစိန်နဲ့ဘူချိုကြီးရွှေမင်းရဲ့အားပြိုင်မှုရှိပါတယ်အဲ့တော့အဓိကကတော့ဒီစစ်တပ်ကထောင်ထားတဲ့ဒီတန်းခိုင်ပြည်မျိုးရေးပါတီကိုစစ်တပ်ဒူလာတဲ့ပါတီဖြစ်အောင်သူတို့တည်ထောင်ခြင်းနဲ့အနေအမျိုးဖြစ်ပါတယ်ခင်ဗျအဲ့တော့အားလုံးနဲ့တည့်တဲ့အချိန်ပဲဘူချိုကြီးရှေမန်းကိုလည်းတက်ကိုတက်စာဖောက်တဲ့လူဆိုပြီးတော့မှတရားဝင်ပဲပေါ်ပေါ်တင်တင်ဆွဆွဲထားတဲ့အနေထားမျိုးရှိနေပါပြီအဲ့တော့ကျွန်တော်သိတဲ့လောက်ကတော့တန်းခိုင်ဖွံ့ဖြိုးပါတီကညီလာခံလုပ်ပါလိမ့်မယ်အဒီညီလာခံကဘူချိုကြီးရှေမန်းရဲ့အခြေအနေကအဆုံးဖြတ်ပေးကောင်းပေးလာနိုင်ပါလိမ့်ခင်ဗျာ
ပြည်ခိုင်မျိုးပါတီရဲ့စုံကြီးအရေးပေါ်အစည်းအဝေးပွဲတစ်ရက်ကိုဩဂုတ်လ12ရက်ဒီကနေ့ဗုဒ္ဓဟူးနေ့မွန်းလွဲတနာရီနေပြည်တော်မှာကျင်းပသွားမှာဖြစ်ပြီးသတင်းစာရှင်းလင်းပွဲလည်းပြုလုပ်သွားမှာဖြစ်ပါတယ်။ရွေးကောက်ပွဲဝင်ကြမဲ့လွှတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းနိုင်တဲ့ရက်ကိုဩဂုတ်လ14ရက်နေ့အထိရက်တိုးပေးတာပြီးကိုယ်စားလှယ်အမည်စရင်ပြန်လည်ရုပ်သိမ်းကျင်သူတွေကတော့ဩဂုတ်လ18ရက်နေ့နောက်ဆုံးထားရုပ်သိမ်းနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့ကြေညာချက်မှာတွေ့ရပါတယ်ခင်ဗျာ။
ကုန်ညာဝင်းအောင်ပြောပြသွားတာပါရှင်။အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့ရေဘေးဒုက္ခသည်တွေနဲ့ပတ်သက်တဲ့သတင်းကိုနားဆင်ကြည့်ရအောင်ပါရှင်။မြမရေဘေးဒုက္ခသည်တက်တန်းကျော်လောက်ထဲက၄သိန်းခွဲကိုအရေးပေါ်စားနပ်ရိက္ခာထောက်ပံ့နိုင်ဖို့အစီအစဉ်နေကြောင်းကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကမနေ့ကပြောကြားလိုက်ပါတယ်။အလားတူရေဘေးသင့်ဒေသတွေမှာလူသားချင်းစာနာကူညီမှုအနေနဲ့ American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA က American ဒေါ်လာ6သိန်းလူသန်းသွားမှာဖြစ်တယ်လို့ကြေညာထားပါတယ်။မှကျင်းနိုင်ကအကြောင်းဆောင်ကိုပြောပြမှာပါရှင်
။မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတာဟာနိုင်ငံရဲ့သမိုင်းမှာအဆိုးရွားဆုံးရေကြီးမှုသဘာဝဘေးအန္တရာယ်တွေကတစ်ခုဖြစ်တယ်လို့ WFP ကပြောပါရယ်။လူပေါင်းတသန်းကျော်ရေဘေးသင့်ခဲ့ပြီးအဲ့ဒီထဲက40ရာခိုင်နှုန်းကျော်ဟာအရေးပေါ်စားနပ်ရိက္ခာထောက်ပံ့ဖို့အ мян ဆုံးလိုအပ်နေကြောင်းလည်း WFP ကထုတ်ပြန်ကြေညာထားပါရယ်။ဒါ့အပြင်စကိုင်းတိုင်းချင်းနဲ့ရခိုင်ပြည်နယ်အပါအဝင်ရေဘေးဒဏ်အဆိုးရွားဆုံးခံခဲ့ရတဲ့ဒေသတွေမှာWFP ရဲ့အရေးပေါ်ထောက်ပံ့ကူညီမဲ့အစီအစဉ်တွေနဲ့ပတ်သက်လို့မနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂအထွေထွေချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျရစ်ကအခုလိုပြောပါတယ်
WFP the World Food Program said today that it is working with government of Myanmar
ကုလသမဂ္ဂလက်အောက်ခံကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP အနေနဲ့အဆိုးရွားဆုံးရေဘေးဒဏ်ခံရတဲ့ဒုက္ခသည်ဥယျာဉ်၄သိန်းခွဲအတွက်အရေးပေါ်စားနပ်ရိက္ခာထောက်ပံ့နိုင်ဖို့မြန်မာအစိုးရအပါအဝင်အစိုးရမဟုတ်တဲ့ပြည်တွင်းက NGO အဖွဲ့အစည်းတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်။တလားစာဆန်စီစာပဲဘူးနဲ့အခြားစီတုဘူးတွေပါဝင်ပါတယ်။ဒါ့အပြင်အချိုးကျခွဲဝေထားတဲ့ခွန်အားဖြင့်ဘစ်ကွတ်တွေကိုတပတ်စာရိက္ခာအနေနဲ့လည်းပို့ပေးနေပါတယ်။အခုဆိုရင်ဒုက္ခသည်2သိန်းကျော်အထိစားနပ်ရိက္ခာတွေကို WFP အနေနဲ့ပို့ပေးပြီးဖြစ်ပါတယ်။
အလားတူအမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကရေဘေးသင့်ပြည်သူတွေအတွက်အမေရိကန်ဒေါ်လာ6သိန်းပိုးအကူအညီပေးမှာဖြစ်တယ်လို့ဩဂုတ်လ6ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။ဒီထောက်ပံ့ရေးအစီအစဉ်နဲ့ပတ်သက်လို့ USAID ရဲ့ပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ
်။ The US Agency for International Development announced $600,000
ဒီမနက်ကမှရေဘေးကယ်ဆယ်ရေးပံ့ပိုးဖို့လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့အနေနဲ့ USAID ကဒေါ်လာ6သိန်းအကူအညီပေးမှာဖြစ်ပါတယ်။ဒီရမုံငွေကနေကိုမန်ဆိုက်ကလုန်းနဲ့မုတ်တုံမိုးတဲထံမှုကြောင့်ရေဘေးသင့်တဲ့ဒေသတွေကဒုက္ခသည်တွေအတွက်စိတ်ချရတဲ့တောက်သုံးရေထောက်ပံ့ဖို့မိလာတန့်စင်ရေးနဲ့တကူရေတန့်ရှင်းရေးအသုံးဆောင်တွေအပါအဝင်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေနဲ့တခြားအရေးကြီးလိုအပ်နေတဲ့ဆေးဝါးပစ္စည်းတွေကိုပို့ဆောင်ကူညီသွားမှာဖြစ်ပါတယ်။
မြမရေဘေးဒုက္ခသည်တွေအတွက်အရေးပေါ်ကူညီရေးနဲ့ပြန်လည်ထူထောင်ရေးနိုင်ငံတကာအသိုင်းအဝိုင်းကပါဝင်ကူညီနေရမှာဥရောပသမဂ္ဂကယူရိုငွေ၄သန်းခွဲဩစတြေးလျနိုင်ငံကဒေါ်လာ2သန်းတရုတ်နိုင်ငံကဒေါ်လာ3သိန်းအပါအဝင်အိန္ဒိယချင်းထိုင်းနိုင်ငံကထိုင်းပြည်အနေနဲ့ဘတ်5သိန်းစင်ကာပူကြက်ချီနီအသင်းကြီးကဒေါ်လာ3သိန်းစသဖြင့်လှူဒန်းခဲ့ကြပါတယ်လက်ရှိမြန်မာအစိုးရအနေနဲ့တဘာဝဘေးရန်ရည်နဲ့ပတ်သက်လို့စီမံခန့်ခွဲမှုအပိုင်းမှာအားနည်းခဲ့ပေမယ့်အခုလိုနိုင်ငံတကာအသိုင်းအဝိုင်းရဲ့အကူအညီတွေကိုခွင့်ပြုပြီးပူးပေါင်းဆောင်ရွက်နေတာကိုကုလသမဂ္ဂနဲ့နိုင်ငံတကာကအတိအမှတ်ပြုပြောဆိုခဲ့ပါတယ်။2008ခုနှစ်ကမြန်မာတမိုင်းမှာအဆိုးရွားဆုံးဘေးရန်ရည်ကြီးတစ်ခုဖြစ်တဲ့နာကစ်ဆိုင်ကလုန်းမုန်တိုင်းသင့်ဒုက္ခသည်တွေအတွက်အရေးစစ်အစိုးရဟာနိုင်ငံတကာရဲ့အရေးပေါ်အကူအညီတွေကိုမြ мян ဆန်ဆန်လက်ခံဖို့နှောင့်နှေးကြံ့ကြာခဲ့တာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေထိထိရောက်ရောက်မရှိခဲ့တဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။နာကစ်မုန်တိုင်းကြောင့် AR မြဝကျွန်းပေါ်ဒေသမှာလူပေါင်း3000ချီသေဆုံးပြီးတန်းနဲ့ချီအိုမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။လက်ရှိရေဘေးဒဏ်ကြောင့် တိုင်းနယ်ပြည်နယ်14ခုထဲက12ခုမှာရေကြီးရေရှမ်းခဲ့ပြီးလမ်းတံတားနဲ့အိုးအိမ်လေယာဉ်အမြောက်အများဆုံးရှုံးပျက်စီးခဲ့တယ်လို့အချို့ရေဘေးတည်နေရာတွေကိုသွာလာရေးပိတ်ဆို့နေဆဲဖြစ်တယ်လို့ WFP ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင
်။မအင်ဂျင်နိုင်ပြပြသွားတာပါ။ရေဘေးဒုက္ခသည်တွေရဲ့တင်ပြီးမှာတော့အခုတော့အိနီချင်းထိုင်းနိုင်ငံကိုတွားရောက်လဲပတ်ဖို့ဗီဇာမလိုတော့တဲ့တဲ့ရင်ကိုနားဆင်ရမှာပါ။တရားဝင် passport ကင်ဆောင်ထားကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေအနေနဲ့မနေ့ကဩဂုတ်လ17ရက်နေ့ကနေစပြီးထိုင်းနဲ့မြန်မာကိုအပြန်အလှန်ခရီးသွားတဲ့အခါနိုင်ငံပြည်ဝင်ခွင့်ဗီဇာတောင်းဆရာမလိုပဲခရီးသွားလာခွင့်ရပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇူလိုင်လကုန်ပိုင်းကထိုင်းနဲ့မြန်မာနိုင်ငံကြားရေးဝန်ကြီးတွေကနားလည်မှုစာချွန်လွှာ MOU လက်မှတ်ရေးထိုးပြီးနှစ်ပတ်အကြာမှာအခုလိုထိုင်းနဲ့မြန်မာအပြန်အလှန်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုတာဖြစ်ပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနဲ့မြန်မာကတရားဝင်နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားသူတွေအနေနဲ့ထိုင်းနဲ့မြန်မာကိုအပြန်အလှန်ခရီးသွားတဲ့အခါမှာပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုမဲ့အကြောင်းနိုင်ငံကြားရေးဝန်ကြီးတွေအနေနဲ့ပြီးခဲ့တဲ့လကုန်ပိုင်းကထိုင်းနိုင်ငံချင်းမိုင်မြို့မှာနိုင်ငံသဘောတူညီပြီးလက်မှတ်ရေးထိုးခဲ့ကြတာပါတရားဝင် passport ကိုင်ဆောင်ထားသူတွေဟာဩဂုတ်လ17ရက်နေ့ကနေစတင်ပြီးပြည်ဝင်ခွင့်ဗီဇာခွင့်ပြုချက်တောင်းစရာမလိုပဲခရီးထွက်လို့ရတဲ့အတွက်နိုင်ငံအပြန်အလှန်လည်ပတ်ဖို့လာကြတဲ့ခရီးသွားတွေစတင်သွားလာနေပြီဖြစ်ကြောင်းထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကတန်မတ်ဦးဝင်းမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့လက်မှတ်ထိုးပြီးချင်းမိုင်မှာထိုးပြီးလက်ပတ်တွေအသက်ဝင်တယ်ဒီနေ့စပြီးတော့ဝင်နေတဲ့ဝင်နေကြပြီဝင်နေတယ်ဝင်ထွက်တယ်ထွက်နေကြပါပြီ
။ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ရဲ့ထူးခြားချက်တွေကတော့ထိုင်းနိုင်ငံမှာ14ရက်တာနေထိုင်ခွင့်ရှိပြီးထပ်မံသက်တမ်းတိုးခွင့်မရှိပါဘူး။ထိုင်းနိုင်ငံကိုအလဲပတ်သွားမဲ့သူတွေဟာထိုင်းနိုင်ငံမှာမိမိတဲခုံမဲ့လိပ်စာကိုအမှန်အတိုင်းထည့်သွင်းဖော်ပြရမှာဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာနေထိုင်တဲ့လိပ်စာကိုလည်းထိုင်းလေစိတ်ကလွေမှုကြီးကြေးရေးဌာနမှာရေးပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံသားတွေအနေနဲ့မြန်မာနိုင်ငံကိုလာတဲ့အခါမှာရန်ကုန်မန္တလေးနေပြီးတော့နိုင်ငံတကာလေဆိပ်တွေကနေဝင်လာရင်တော့ဗီဇာမလိုဘူးလို့ဆိုပါရယ်အခုဗီဇာကင်းလွတ်ခွင့်ဟာလေရင်နဲ့ခရီးသွားတွေသာအကျုံးမှာဖြစ်ပြီးထိုင်းနဲ့မြန်မာနယ်စပ်လမ်းတွေကနေဝင်ထွက်ခွင့်တွေတော့မရှိဘူးဆိုပြီးမြန်မာတန်မှတ်ဦးဝင်းမောင်ကဆိုပါရယ
်ဟိုလေကြောင်းပါပဲပိုလီရပ်ဖို့ပါမယ်ဟိုအဲ့ဒီကနေပြောတော်လို့ရပါလေဟုတ်ကဲ့ဒီတော့ဒီနေ့ကတော့ပုံဝင်တော့ဝင်တာပေါ့နော်ဗီဇာ3နဲ့ဝင်လဲဒီထဲရှိတယ်ဗီဇာယူတည်တာတွေလည်းရှိတယ်ပေါ့
အရင်တုန်းကတော့ထိုင်းနိုင်ငံကိုတွားရောက်ဖို့အတွက်ဗီဇာလျှောက်တဲ့အခါမှာပိုင်ဆိုင်မှုတွေပြရတာကြောင့်အလဲဖက်သွားမဲ့သူတွေအတွက်အခက်အခဲတွေတွေ့ကြုံနေရတယ်လို့လည်းထိုင်းနိုင်ငံကိုခရီးသွားနေကြတဲ့သူတချို့ကဆိုပါတယ်
။ဆိုတော့သူကဟိုဟာလေပိုင်ဆိုင်မှုပြရတာလေရှိုးမနီးတွေမှာလို့ဒီမြန်မာပြည်မှာပဲကိုနေနေနေပေါ့နော်။အလဲအပတ်ကတော့ပဲဒီနေ့ကျပြန်လာမယ်ဆိုတဲ့ပုံစံမျိုးကိုမှအိမ်နေရာတွေရှိတဲ့အကြောင်းပြရတယ်
။အရင်တုန်းကတော့ထိုင်းဗီဇာအတွက်ကတရားဝင်ကြီးကဒေါ်လာ40ဖြစ်ပေမဲ့ဗီဇာရဖို့အတွက်မြန်မာနိုင်ငံမှာမိမိတို့ရဲ့ပိုင်ဆိုင်မှုတွေပြည့်ရတာကြောင့်အတော်များများကတရားဝင်လမ်းနဲ့မလျှောက်ကြပဲပွဲစားတွေနဲ့သာလျှောက်ကြတဲ့အတွက်မြန်မာကျပ်ငွေ3000ခွဲကနေ2000လောက်ထိကုန်ကြတာမျိုးတွေလည်းရှိခဲ့ပါတယ်။အခုလိုဗီဇာကင်းလွတ်ခွင့်ရတဲ့အတွက်မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုစေဝါကူတာမဲ့သူများ၊ဈေးဝယ်ထွက်မဲ့သူများ၊အလဲပတ်လာမဲ့သူများအတွက်အဆင်ပြေသွားမှာဖြစ်တယ်လို့လည်းခရီးသွားတွေကဆိုပါတယ်။ထိုင်းနဲ့မြန်မာပြန်လည်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုဖို့ဒီလိုလုပ်ရတာဟာနိုင်ငံကြားကမ္ဘာလက်ခီးသွွားကုန်သွယ်ရေးနဲ့နိုင်ငံဆက်ဆံရေးကိုတိုးမြှင့်ဖို့အတွက်ဖြစ်တယ်ဆိုပြီးနိုင်ငံကြားရေးဝန်ကြီးတွေကဆိုပါတယ်။အခုဆိုရင်ထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုတွားရောက်လည်ပတ်မဲ့သူများမြန်မာကနေထိုင်းကိုတွားရောက်လည်ပတ်မဲ့သူများဟာလေကြောင်းနဲ့သာ14ရက်ကြာဗီဇာမလိုပဲတွားလာလို့ရပြီဖြစ်ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံကနေမြန်မာပြည်ကိုမပြန်သေးပဲတခြားနိုင်ငံတွေကိုဆက်သွားမယ်ဆိုရင်လေလေကြောင်းနဲ့သာတွားလာလို့ရတယ်လို့ဆိုပါရယ်။နေဆက်လန်းတွေကကားတွေနဲ့တွားမဲ့သူများကတော့အရင်လိုပဲဗီဇာလျှောက်ရမှာဖြစ်တယ်လို့လည်းမြန်မာတန်ယုံကပြောဆိုခဲ့ပါရယ်ရှင်
။မအေးအေးမှသတင်းပေးပို့ထားတာပါရှင်။အခုလိုထိုင်းမြန်မာအပြန်အလှန်ခရီးသွားဗီဇာမလိုတော့တဲ့သတင်းအပြီးမှာတော့အခုတော့နေပြီးတော့အမြန်ကားလမ်းမတွေပေါ်မှာရင်တိုက်မှုတွေအကြောင်းကိုနားဆင်ရမှာပါ။နေပြီးတော့အမြန်ကားလမ်းမကြီးတွေပေါ်မှာရင်တိုက်မှုတွေကတော့အမြန်ကားလမ်းမကြီးရဲ့ချို့ယွင်းချက်တွေကြောင့်ဖြစ်တယ်လို့ပြည်သူတွေရဲ့ဘေးကင်းလုံခြုံရေးဆိုင်ရာအမှုအကျင့်အားနည်းချက်တွေကြောင့်ဖြစ်တယ်လို့ကြွမ်းကျင်သူတွေကပြောဆိုပါတယ်။ဒီရက်ပိုင်းအတွင်းမှာပဲနေပြီးတော့အမြန်ကားလမ်းမကြီးပေါ်မှာကားမောက်တာကြောင့်လူ9ဦးသေဆုံးပြီးရင်ပေါ်မှာလိုက်ပါတဲ့သူတွေအားလုံးတော့ဒဏ်ရာရခဲ့တာဖြစ်ပါတယ်။နေပြီးတော့အမြန်ကားလမ်းမကြီးပေါ်ကဘေးအန္တရာယ်ကင်းရှင်းဖို့ဘာတွေသတိထားဖို့လိုအပ်ပါသလဲဆိုတာကိုတော့မတ်တင်ကြီးထိုက်ကတင်ပြထားပါရှင်
ဟုတ်ကဲ့ပါရှင် နေပြည်တော်အမြန်လန်းလို့အများကခေါ်ကြတဲ့ရန်ကုန်မန္တလေးအမြန်လန်းမကြီးပေါ်မှာဩဂုတ်လ10ရက်နေ့ကရွှေလီဦးအမြန်ရင်နှစ်ပတ်လောက်လိမ့်ပြီးတော့ပက်လက်လန်သွားတဲ့အထိတိတ်မောက်ခဲ့တာအကြောင်းလူ9ဦးတို့ပွဲချင်းပြီးတေဆုံးခဲ့ရပြီးကားပေါ်မှာလိုက်ပါလာသူအားလုံးတို့ကိုလည်းဆေးရုံတင်လိုက်ရပါတယ်ဒီကားတိမ်းမောက်မှုကိုပနာမစစ်ဆေးမှုတွေအရတော့ကားဆက်ချွတ်ယွင်းမှုဖြစ်တယ်လို့ယူဆတဲ့အကြောင်းစားလို့ရေးဝန်ကြီးဌာနနေပြည်တော်အမြန်လန်းပြင်ဆင်ထိမ့်သိမ်းရေးအဖွဲ့ရဲ့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကပြောပါတယ
်။အမတ်တိကတော့ထိမ့်သိမ်းနိုင်တဲ့အမြန်နှုံးထက်ကိုနည်းနည်းပိုနေတဲ့သဘောတွေ့ရပါတယ်။နံပါတ်2ကတော့ခုနပြောတဲ့ရုပ်ပြရဲ့ဘာလို့ဒီလမ်းဘေးလမ်းနေကျင်းသက်သူကားကထိုးသိမ်းသွားတဲ့ကိစ္စတော့တာယာဖွင့်လို့တော့လည်းကောင်း။ဒါမှမဟုတ်လေဒီထိမ့်သိမ်းနိုင်တဲ့ตนนี่ชูยินบาร์โดละกาวดาเมลตูเทรนนี่ได้คอนโทรลเวเบอร์บ่นะเดดิเดลุผิดดีผิดตวาลุดอตะคุกุผิดเลยดูเจนเราอะคุลอลอเตรอดีปูอาติเนาะต้งตัดทาบา
အခုလိုနေပြည်တော်အမြန်လမ်းမကြီးပေါ်မှာခီးတယ်တင်ကားတွေကိုပိုင်ကားတွေမကြခဏဆိုသလိုတိမ့်မှောက်နေပြီးဖွင့်လစ်ခဲ့တဲ့9နှစ်တာကာလအတွင်းမှာတည်ဆုံးသူဟာရာဂဏန်းထိရှိခဲ့ပြီးဖြစ်ပါတယ်အခုလိုမတော်တဆမှုတွေဟာအမြန်လမ်းမကြီးရဲ့ပြစ်ချက်တချို့လည်းပါဝင်တယ်လို့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကပြောပါတယ်
အဲ့တော့အင်ဂျင်နီယာပိုင်းပိုင်ရာနဲ့ပြောရရင်ဒီအမြန်လမ်းမကြီးမှာဖြစ်တဲ့ accident တွေဟာဘယ်လောက်ရာဂိုင်းလုံးပါတယ်ဆိုကျွန်တော်တို့ကရာဂိုင်း accident ဖြစ်တဲ့ root of root cause နဲ့တွေ့ရရင်တော့ 5% လောက်တော့ကျွန်တော်တို့ကပါရှိနေတာတွေ့ရတယ်။ဥပမာကပ်ပြီးကပ်ပြင်မှာရုတ်တရက်ကပ်ကိုကျွန်တော်တို့ကထင်းထင်းရှားရှားကပ်တွေပေါ်ပြနိုင်တာတွေနောက်တစ်ခုကအဲညပိုင်း night vision မှာတခါတကြိမ်လမ်းမှာလမ်းကျွန်တော်တို့ဒီကဘာမောထရက်ကင်းပြောက်သွားတဲ့ပုံစံမျိုးလေး visibility မကောင်းဖြစ်နေတာလေအဲ့ဒါမျိုးလေးတက်နောက်ပြီးသရဝင်ထွက်လေးတွေမှာ transition lane လေးတွေနည်းနည်းပျောက်နေတာလေးတွေအဲ့ဒါမျိုးလေးတော့သွားတွေ့ရပါတယ်နောက်တစ်ခုကအဓိကလိုကတော့ကျွန်တော်တို့ကဒီ roof furniture ပေါ့ဗျာ roof furniture ဒီလမ်းပေါ်မှာအမြန်မောင်းလို့ရတဲ့ကားလမ်းတစ်ခုပေါ်မှာရေမောင်းတယောက်အနေနဲ့ဒီတစ်ခါမှမမောင်းဘူးတဲ့ရေမောင်းတယောက်အနေနဲ့ဒီ roof navigation ကိုကြည့်ပြီးမှလူလွဲကူးမောင်းနိုင်အန္တရာယ်ကြီးမောင်းနိုင်အောင်တွေ့ဒီလိုဖန်နေချာတယ်ကျွန်တော်တို့များမှာတော်တော်လိုပါတယ်အဲ့ဒီတော့လည်းအခုလက်ရှိအနေနဲ့ကျွန်တော်တို့အခု USAID အစီအစဉ်နဲ့ဒီ10 km ကိုကျွန်တော်တို့ pilot project အနေနဲ့ကျွန်တော်တို့ဒီတောက်လိမ်ကြီးဌာနအင်ဂျင်နီယာတွေ pilot project အနေနဲ့ train လုပ်ပြီးမှဒါလက်ရှိကျွန်တော်တို့ installation လုပ်နေပါတယ
်တစ်ဖက်နှစ်လမ်းသွားနေပြီးတော့အမြန်လမ်းမကြီးကို2009ခုနှစ်ကမှဖွင့်လှစ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့လည်းလမ်းမကြီးတည်ဆောက်မှုရဲ့ပထမအဆင့်သာအပြီးသက်သေးပြီးအဝေးပြေးလမ်းအဆင့်သာရှိသေးတာမို့အမြန်ဆုံးအဆင့်မြင့်နိုင်ဖို့ကိုလည်းတင်ပြဆောင်ရွက်နေတယ်လို့အင်ဂျင်နီယာမှုကြီးဦးကြည်စောမြင့်ကပြောပါတယ
်ရန်ကုန်မန္တလေးအမြန်လမ်းမကြီးဟာအမြန်လမ်းမကြီးပြည်တိမတိဆောက်ရသေးတော့ကျွန်တော်အနေနဲ့ကျွန်တော်တို့က phase 1ခေါ်တဲ့တစ်ဖက်နှစ်လမ်းသွားအဝေးပြေးလမ်း highway လမ်းအဆင့်နဲ့ရှိပါသေးတယ်ခုလက်ရှိအမြန်လမ်းမကြီးဆိုတော့ဒါကို phase 2အနေနဲ့တည်ဆောက်ဖို့ကျွန်တော်ဒီ phase 1 PP ကြီးကျွန်တော်ဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့ဒီနိုင်ငံတော်ချင်းကြီးကဒီ phase 2အဆင့်ရောက်အောင်ကျွန်တော်တို့ရင်းနှီးမြှုပ်နှံမှုကနည်းနည်းလေးနောက်နည်းပြရတဲ့အဖြစ်ကြီးရှိခဲ့ပါတယ်။ရှိရက်အတွက်ဒါကိုအမြန်လမ်းမကြီးနိုင်ငံတကာသိမြင်အမြန်လမ်းမကြီးကျွန်တော်တို့ implementation လုပ်ရအောင်ဆိုမှအဲနိုင်ငံတော်နေနဲ့ရင်းနှီးမြှုပ်နှံမှုနည်းနည်းကြံ့ကြံ့နေမှုအပိုင်းနေမှာဒီတိုင်းထားရင်တော့ဒါအမြန်လမ်းမကြီးဖြစ်ဖြစ်အဲလိုအပ်နေတယ်။နောက်တစ်ခုက safety ကိစ္စနဲ့ပတ်သက်ပြီးလည်း roof furniture PPS အဲ furniture လည်းလိုအပ်တဲ့အတွက်ဒါတွေကို public ကရင်းနှီးမြှုပ်နှံမှုတောင်းရမယ်ဆိုကျွန်တော်တို့အနေနဲ့ဒီ2015နှစ်ထဲမှာအဘိကကြီးနီးလုံးနံနေတာကိုအမြန်လမ်းမကြီးဖြစ်ဖြစ်အဖြစ်မြင့်ပြင်မယ်ဆိုကျွန်တော်တောင်းရနေပါတယ်။
နေပြည်တော်အမြန်လမ်းမကြီးကိုအသုံးပြုသွားလာတာမှရောခီးသွားလာမှုမှပါအန်ဒီယေကင်းရှင်းမှုအတွက်အကောင်းဆုံးကတော့ပြည်သူတွေအနေနဲ့ကားပေါ်မှာခပ်ပတ်ပတ်ထားတာလို့ဘေးကင်းလုံခြုံမှုဆိုင်ရာအမှုအကျင့်တွေမဖြစ်မနေလိုက်နာဖို့လိုအပ်တဲ့အပြင်ရင်းတွေရဲ့ကြံ့ခိုင်ရေးကိုလည်းပုံမှန်စစ်ဆေးရမှာဖြစ်တယ်လို့လည်းတိုက်တွန်းထားပါတယ်ရှင်။
မတငီထိုက်ပြပြတော့တာပါရှင် View American အတန်ရဲ့ပုတ်ထူးနေမနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်လွင့်နေပါတယ်ဒုတိယပိုင်းအစီအစဉ်မှာတော့ဒိုင်းရိုက်လေးလိုင်းဆွေးနွေးခန်းကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတို့ရရှိများရှင် VOA American အတန်ကဗုဒ္ဓနေမနက်ပတ်အတန်လွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေရတဲ့ line တုံမီတာ30 40 50 190တို့ကနေပြီးတော့လည်းတိုးချဲ့ထုတ်လွှင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian တော့အင်္ဂလိပ်စာသင်ခန်းစာနဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာတော့ The Let the Law ရေးကြီးနေတာကြောင့်လာမယ့်ရေကောက်ပွဲအပေါ်စိတ်ဝင်စားမှုရောဘယ်လိုရှိပါသလဲရှင်။
ဆိုတော့ရေကောက်ပွဲပေါ်မှာစိတ်ဝင်စားဘူးလားဆိုတော့စိတ်ဝင်စားဘူးဆိုတဲ့အနေထားမျိုးတော့မရောက်ဘူး။သို့တော်လည်းတကယ်တမ်းစိတ်ဝင်စားမှုရှိတဲ့ဘလောက်ဆိုတော့အချိန်ပေးတဲ့ဘလောက်ပေးနိုင်မယ်အနေထားမရှိတော့
ဘူး။အင်္ဂါနေ့ညတိုင်းရီလိုင်းဆွေးနွေးခန်းအပြည့်အစုံပြန်လည်နားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုမူလဆောင်ပါရှင်အားပေါ်မပြတ်ဦးကျော်စံသားစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်အောင်ပါရှင်
။ရေဘေးတုံးပြန်ဆောင်ရွက်မှုအတွက်မြန်မာအစိုးရနဲ့စစ်တပ်ချစ်ကျူးခံရဆိုတဲ့ခေါင်းစဉ်နဲ့ Writers သတင်းဌာနရဲ့အရေးသားချက်ကိုဥစွာတင်ပြလိုပါရစေ။တိုင်းပြည်တွင်ဆိုးရွားတဲ့ရေဘေးကိုကင်တွယ်ဆောင်ရွက်ခဲ့တဲ့အတွက်မြန်မာအစိုးရနဲ့စစ်တပ်ဟာဆက်ဆက်ပါပါချစ်ကျူးခံရပြီးရခိုင်ဘေးဆိုးတို့ကဝေဖန်ခံရခဲ့မှုတွေကိုပယ်ဖျက်နိုင်ဖို့တောင်အထောက်အကူဖြစ်စေခဲ့သလိုလက်မဲ့နိုဝင်ဘာရွေးကောက်ပွဲအတွက်ထောက်ခံမှုရရှိဖို့အတွက်ပါအထောက်ပံ့ဖြစ်လာပါတယ်။ရခိုင်လူပေါင်းတသိန်းခွဲသေဆုံးခဲ့ရတဲ့2008 Nagis မုံတိုင်းတုံးကပြပအကူအညီကိုပယ်ချတာကယ်ဆယ်ရေးကိစ္စတွေမှာအချိန်ဆွဲကြန့်ကြာနေတာတွေအတွက်ကဘာတလွှားကရှုတ်ချခဲ့ကြတာပါ။2017မှာတက်လာတဲ့ပြုပြင်ရေးအစိုးရကတော့အခုပြပအကူအညီကိုချက်ချင်းပဲဖိတ်ခေါ်ဒုက္ခသည်တွေအတွက်အမှုအကာတွေချက်ချင်းတိဆောက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ခဲ့တာတွေကြောင့် Nagis Kalarung ကဝေဖန်မှုမျိုးကိုဆောင်ရွက်နိုင်ခဲ့ပါတယ်။ရေသန့်လုပ်ငန်းတစ်ခုကရေကိုဒေသခံတွေစိတ်ချလက်ချသုံးစွဲရဲအောင်တမန်တော်ဦးသိန်းစိန်ကိုယ်တိုင်စောင့်ဆုံးပြခဲ့တာလည်းတွေ့ရပါတယ်။အစိုးရရဲ့ဒီလှုပ်ဆောင်ချက်တွေကိုကုလသမဂ္ဂကလည်းချီးကျူးခဲ့ပါတယ်။ဒါပေမဲ့လည်းဝီလန်ကောင်တီဆင်းရဲနွမ်းပါတဲ့ဒေသတွေစီကိုအာဏာပိုင်တွေမရောက်ပေါက်နိုင်တဲ့ကိစ္စကိုဝေဖန်ချက်တွေကတော့အများအပြားရှိနေသေးပါ။နာဂစ်ဆွန်ကဆိုရင်စစ်တပ်ကတမင်တကာဂရုမစိုက်ဘဲနဲ့ပြစ်ထားခဲ့တယ်လို့တောင်းလူခွင့်ရေးဆောင်ကြည့်လေးလာရေးအဖွဲ့ကစွပ်စွဲခဲ့ပါတယ်။အခုတော့စီဟန်ရင်တစင်ကရိခါအိတ်တချို့ကိုရှင်းပွဲရေးတဲ့ပြစ်ချခဲ့တဲ့အတွက်စစ်တပ်ကရှာကြပါပါတောင်းပန်လာတာကိုတွေ့ရတယ်စသဖြင့်ရေးသားထားပါခင်ဗျာ။တိုင်းသားလက်နက်ကိုင်အင်အားစုတွေအပြစ်ခံရဆဲရေးကိုဘာကြောင့်လက်မှတ်မရေးထိုးသင့်ဘူးလဲဆိုတဲ့ကောင်းစဉ်နဲ့ Roland Watson ရေးသားချက်ကို The Nation သတင်းစာကထုတ်နှုတ်ပြီးတင်ပြလိုပါတယ်။စစ်တပ်ကြောထောက်နှောက်ခံပြုအစိုးရနဲ့တိုင်းဒေသအင်အားစုတချို့ဆွေးနွေးမှုဆက်လက်လှုပ်ဆောင်သွားမယ်ဆိုပေမဲ့တနိုင်ငံလုံးအပြစ်ခံရဆဲရေးသဘောတူညီချက်မရရှိခဲ့ဘူးဆိုတဲ့ပြီးခဲ့တဲ့ပတ်ကပေါ်ထွက်ခဲ့တဲ့သတင်းဟာကြိုးဆိုရမယ့်သတင်းဖြစ်ပါတယ်။နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်ဒါဝိုလက်မှတ်ရေးတို့ဘုတိုင်းရင်သားအင်အားစုတွေဟာအပြင်းထန်ဖိအားပေးခြင်းခံနေရပါတယ်။ဖွဲ့စည်းပုံဥပဒေဖက်ဒရယ်ကိစ္စဒီမိုကရေစီရေးစတာတွေအတွက်အစိုးရဘက်ကလိုက်လျော့ဖို့အစဉ်အသင်းဖြစ်မှတခါတိုင်းရင်သားတွေအပေါ်တိုက်ခိုက်မှုတွေရဆိုင်ပြီးအစိုးရတပ်တွေသူတို့နယ်မြေကဆုတ်ခွာသွားမှသာဆွေးနွေးမယ်လို့တိုင်းရင်သားတွေဘက်ကပြောသင့်ပါတယ်။သူတို့ရတဲ့ရထိုက်တဲ့အခြေခံအခွင့်အရေးတွေကိုမစွန့်မလွတ်တာနဲ့ပတ်သက်ပြီးသဘောရတင်မှသူတွေလို့အစိုးရဘက်ကသတ်မှတ်ဝါရဖြန့်နေရဟာတိုင်းရင်းသားတွေဘက်ကနိုင်ငံရေးအရာစိုးရိမ်မယ်ဆိုရင်တော့စိုးရိမ်စရာပါ။ဒါပေမဲ့လည်းဒါကိုလက်မှတ်ရေးထိုးလိုက်ရင်တိုင်းရင်းသားတွေရဲ့အကျိုးစီးပွားကိုစိတ်ကိုဆူဆူရော်ရော်ထိခိုက်စေပါလိမ့်မယ်။အပြစ်ခတ်ရဆဲရေးကိုတိုင်းရင်းသားအင်အားစုတွေအခုနေသဘောတူလိုက်ရင်ထိုးစစ်ဆင်မှုတွေမရင်းကျင်းမှုတွေသက်ဖြတ်မှုတွေရေကာတာတိဆောက်မှုတွေကြေးရွာရေလွှမ်းမှုတွေဆက်လက်ဖြစ်ထွန်းနေတော့မှာပါ။သူတို့ရဲ့နယ်မြေတွေလက်မြေတွေအသိခံရပြီးတောင်တွေမှာတပ်တူတွေနေတူဖော်ကြမယ်သူတို့ဒေသတွေတော်ပြုံသွားပါလိမ့်မယ်ဆွေရွာရဲ့အခြေအနေအောက်မှာအလုတ်ကျန်းတွေလောက်ကြရမယ်စက်ရုံအလုတ်ရုံတွေမှတပါတခြားပေါ်ထွန်းလာဆိုင်စရာမရှိပါဘူးလို့ကြေညာထားပါခင်ဗျာ
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းအပြီးမှာတော့အခုတော့ဒေါ်လာတန်းတင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်မှာဖြစ်ပါတယ်ရှင်
ဒီနေ့မြတ်တွေတင်ပြပေးမယ့် idiom အသုံးကတော့ Greek ဒန္တရီပုံပြင်ကဆင်းသက်လာတယ
် Achilles heel
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက A C H I L L E S Achilles garo luname h e e l heal garo che phnao phit par de da jaung sakabai khu long ye dai ye de be garo achilles ye che phnao paw shin achilles so du garo she yip shin ga rui chi bu yin da ma mho tamain sa out rui ko phat phu yin ti ja ma ba greek dandai ma achilles ye mi kin phit du ga tu ta nge ko che phnao kan ni kai bi sticks so de mi the ko nit de kha ma ye thi de ni ya a lo ma achilles ko be du ga ma an de ye ma pyu nai ne de go lo myo tu ma shi ke ba de da bi me tu mi kin let ne kai tha de phnao ni ya ma ro ye ma thi de twe a ri de ni ya ma ro thi yin no tu ko a tet an de ye pyu nai na bo shin she hong ka bya sia ji ho ma ye iliad ka bya ma trojan sit pwe mya twin achilles ye sit pwe aung myu mu twe chang dandai phwe su tha da phit ba de dai pwe sin si ma aung myin ke bi be du ga ma tu ko a tet an de ye ma pyu nai bi me nau so ma ro sit tu ji paris ka achilles ye aka akwe me de chi phnao ku mya ne pye mi de ka achilles a tet song shung ya de dandai ba da chang lu tu ha be lauk be pye song pye song be lauk be ana shi shi be lauk be be du ga ma ma thi nai so bi me lo le လူတိုင်းမှာပြော့ညံ့ကွက်တွက်တော့ရှိစမြဲပါအဲ့ဒါကို Achilles heel လို့ညီညွန်းပြောလို့ရှိပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grobe ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many people don't know this, but Henry's inability to see another person's point of view is his Achilles heel
လူအများကတော့မသိကြဘူးလေဒါပေမဲ့လို့ Henry ရဲ့တခွက်သေးရှိတဲ့ပြညာကွက်ကတော့တခြားလူရဲ့အမြင်ကိုလက်မခံနိုင်တဲ့အချက်ပါပဲလို့အကြည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Many people don't know this, but Henry's inability to see another person's point of view is his Achilles heel.
လူတွေသိမသိကြတဲ့လူတူရဲ့ပြညာကွက်ကိုရည်ညွှန်းပြောခြင်းရင်ဘယ်လိုပြောမလဲ?
Achilles heel.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေကျင်းပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်တင်ဆက်သွားတာဖြစ်ပါတယ်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားဆင်ရမှာဖြစ်ပါတယ်ရှင်ကိုအောင်လင်းဦးကစီစဉ်ပြီးထုတ်လုပ်သူမာခင်ဖြူထွေးနဲ့အတူတင်ဆက်ထားပါတယ်ရှင်
ရရှိမြတ်မြာရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာကျန်တော့တဲ့အချိန်မှာပဲမြန်မာတနေငံလုံးနီးပါးရေပြေတံကိုအကြီးအကျယ်ခံနေရပါတယ်ဒီပေးကြောင့်ရွေးကောက်ပွဲပေါ်မှာဘလို့အကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲရေပြေဒုက္ခကနေနလန်းထူနိုင်မှုကြိုးပမ်းနေကြရတဲ့မဲဆန္ဒရှင်လူတို့ကမဲပေးနိုင်မဲ့လွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့ဆိုရင်လဲဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးရဖို့စီစဉ်ထားပါတယ်ပထမဆုံးအနေနဲ့ပေါ့လေအခုတော်ညိုတင်းတို့လဲဒီမြန်မာတနေငံလုံးနီးနီးဒီမှာရေလွှမ်းမိုးနေတဲ့အခြေအနေတွေကိုကြားသိနေရတယ်ဆိုတော့အခုလက်တလောအခြေအနေမှာဒီရွေးကောက်ပွဲအတွက်ဆိုရင်မဲဆန္ဒရှင်လူလူအနေနဲ့ဟိုရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားမှုတတိုင်းတာဘယ်လောက်ထိရှိနေလဲအခုချိန်မျိုးမှာ
ဟိုကျမကတော့လေဒီရေပေးတဲ့အဲဒေတာကိုတော့ကျမနှေးတိုင်းတော့မရောက်ဘူးပေါ့လေအခုကျမတော့ဒါမှနှစ်ချိန်နောက်တော့ရောက်ဖို့တဲ့အနေထားရပဲဆိုလို့ရှိရင်တော့ဒီလူလူကတော်တော်လေးဟိုကြာဒုက္ခကြီးကြီးမားမားနေရဆိုင်နေရတာလေအဲ့တော့လူအသက်ရှင်ရည်တည်မှုအတွက်ကိုအများကြီးရုန်းကန်နေရတာဖြစ်တဲ့အတွက်ကြောင့်မလို့ရွေးကောက်ပွဲပေါ်မှာတော့လုံးဝကိုစူးစမ်းထားမှုမရှိတာပေါ့နော်ဒါကတော့ကျမတို့ဒါမျက်နှာကိုတွေ့ပဲလေနော်ဆန္ဒနာပြီးတော့အဲ့လိုဒေတာတွေမှာသွားပြီးတော့ကျမတို့ဒီလွတ်တော်ကိုယ်စားလှယ်တွေကသွားပြီးတော့ဟာမျက်စက်စည်းရုံးလာတွေဘာတွေလုပ်မယ်ဆိုလို့ရှိရင်တော်လေးကိုဒါလူသူဘဝကိုမဆန္ဒရရောက်တယ်ပေါ့နော်ဒါကြောင့်မလို့ဒါကျမတို့ဒီဒီဘေးကံတင့်တဲ့ဒေတာတွေမှာဒါရွေးကောက်ပွဲလုံးမဲဆိုတဲ့ကိစ္စကိုတော့တော်တော်လေးကိုပြန်ပြီးတော့စဉ်းစားသုံးသပ်နေတယ်လို့ကျွန်မအထင်တယ်လေ
ဟုတ်ကဲ့ခင်ဗျလူကောင်စစ်ပါတီကဥရောမိုးစော်ရဲ့သဘောထားကိုလည်းဆွေးနွေးပြပါအောင်ခင်ဗျအခုဒီလောက်ထိပေါ်လေးကိုရေးကြည့်ပြီးလူတွေဒုက္ခရောက်နေတဲ့အခြေမျိုးဆိုတော့ဒီရွေးကောက်ပွဲအတွက်ကိုအကျိုးဆက်တွေကဘယ်လောက်ထိရိုက်ခတ်လာနိုင်လဲ
ဟိုဟာလေးကိုတိုင်းနဲ့ပြည်နယ်တိုင်းဒေသကြီးနဲ့ပြည်နယ်တော်တော်များများမှာဒီဆယ်ခုကျော်လောက်မှာဒီကိစ္စတွေဖြစ်တာဆိုတော့ဒီကိစ္စတွေဖြစ်တာပေါ့နော်ဒါတစ်ချက်ပေါ့နောက်တစ်ချက်ကဟိုကျွန်တော်လိုပါတီရဲ့အနေနဲ့ဒီအခုကာလမှာဒီ ဘလို့ခေါ်မယ်60လောက်တင်တဲ့ကိစ္စရမှာတော်တော်ကလေးကြီးရိုက်ဖြစ်တဲ့ဒီကိစ္စတွေကလေမဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ AI တိုင်းကတချို့ကျွန်တော်တို့60လောက်နေဒီဟိုဘော့ဆောက်လာတင်မှုကိစ္စတွေမှာမယူလေအတုတ်တို့ရေကြီးတို့မှာရေကြီးတို့အတုတ်တို့မှာဒီရေကြီးတဲ့ကိစ္စတွေဖြစ်နေတော့တော်တော်လေးကိုဟိုကလေးကြီးရိုက်နိုင်တာကိုကျွန်တော်တို့တွေ့ရတယ်ဒီနေ့ဆိုမလုပ်ဖြစ်ဘူးပေါ့နော်အဲ့လိုအခြေအနေတော့ရှိတယ်ဆိုရေကဒီလောက်တိုင်းတာအထိမှာဒီလောက်မှာရေတွေကလုံးလုံးကျသွားမယ်ဆိုတာကလည်းနည်းနည်းခံမှန်းကျွန်တော်ခက်သေးတယ်ခက်တဲ့အနေထားတော့ရှိနေတာတခုပေါ့နော်ဆိုကျွန်တော်တို့ဒီခုရင်ဆိုင်နေရတာကတော့တပြိုင်တည်းထက်မှကျွန်တော်တို့ပါတီဆိုရင်ပါတီငယ်ဖြစ်တယ်ဒီဟာဘခုရဲဘော်တော်တော်များများကလည်းပဲညာတော့ပြရဟိုတက်ကြလှုပ်ရှားသူတွေဖြစ်ကြတယ်ဒီကြီးနေကြတဲ့အခါကျဒီကိစ္စတွေမှာလည်းဝန်းဝန်းဆောင်ရရတဲ့အနေထားတွေရှိတယ်ကြည့်တဲ့အခါကျတော့ကုနာလိုပေါ့နော်ဒီဒီရေကောက်ပွဲနဲ့ပတ်သက်လို့ကုနာလိုအခုဟောကန်ဒီဒိတ်ကိုတင်လာတော့ဘာလို့ကိစ္စတွေမှာကျွန်တော်တော်တော်လေးကိုကြက်ကြဲဖြစ်တာတော့မှန်မယ်ဒါသူတို့ရက်ကိုထပ်ပြီးရွှေ့ပေးတာလို့နည်းနည်းလေးသက်သာတယ်လို့ပြောရမှာအိကက်များများပို့ပြီးတော့ရွှေ့ပေးနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပို့ပြီးတော့အဲလောက်အကင်ရလာပို့ပြီးတော့လွယ်ကူလိမ့်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာရည်ပေးတယ်အစိုးရဆုံးခံရတဲ့ဒေတာတစ်ခုဖြစ်တဲ့ဒီချင်းပြည်နယ်ကကျွန်တော်ဒီအကူအညီပေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်ကူညီနေတဲ့ဒီ slide ကျုံလန်းထောင်လဲလေးလိုင်းပေါ်မှာရောက်နေပါတယ်ကျွန်တော်ဆွေးနွေးပွဲအတွက်အဲ့တော့ကို slide ကျုံလန်းထောင်လဲကျွန်တော်မေးချင်ပါတယ်အခုရွေးကောက်ပွဲချင်းပေါ့ကလာပိုင်းမဲ့လူတို့ရဲ့ရည်ကြီးရည်အကြီးကျယ်ဖြစ်နေတယ်ဆိုတော့လူတို့အနေနဲ့ဒီရွေးကောက်ပွဲဆိုတဲ့ကိစ္စကိုစဉ်းစားနိုင်မဲ့အခြေအနေရောရှိရလားကို slide ကျုံလန်းထောင်ဟိုကျုံသွားတော့ဟိုလူတွေရဲ့သဘောထားတွေဘယ်လိုကြားရလဲခင်ဗျပြောပါဦး
ဟုတ်ကဲ့အခုလောလောဆယ်မှာခုပီတူရီအနေနဲ့ကတော့ဒါအခြေအနေကတေးရှင်ရေးကိစ္စလို့ဖြစ်နေတာပေါ့နော်လက်ရှိမှာတို့ဒီဟိုစားရေးတောက်ရေးအတွက်ဟိုတော်တော်ကြီးပူပန်နေရတဲ့အခုလက်ရှိမှာရေးပေါ်နေထားမှာဖြစ်နေတယ်ပြီးတော့ဒီရေးပေါ်နေထားကတကယ်လို့ကျော်လွန်လာနိုင်ခဲ့မယ်ဆိုရင်တော့မှဒီအင်ပြန်ပြင်ဖို့တို့လေတွေပြန်ဖို့တို့စတာတွေအတွက်လည်းတော်တော်ကြီးအချိန်ယူဖို့လုပ်ဖို့ရှိတာပေါ့နော်ဆိုတော့ရေကောက်ပွဲပေါ်မှာစိတ်ဝင်စားဘူးလားဆိုတော့စိတ်ဝင်စားဘူးဆိုတဲ့အနေထားမျိုးတော့မရောက်ဘူးတိုးတော်လည်းတကယ်တမ်းစိတ်ဝင်စားမှုရှိတဲ့လောက်တော့အချိန်ပေးတဲ့လောက်ပေးနိုင်မဲ့အနေထားမရှိတော့ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာအခုဒီရေကောက်ပွဲကော်မရှင်ကတော့ဒီရေပေးမှာဒီထောက်ထားစာရေးစာရင်းနေပျက်စီးရတော့ပျောက်ဆုံးတာတို့ရှိလို့ရှိရင်ဒီသက်ဆိုင်ရာအာဏာပိုင်တွေကိုအကြောင်းကြပြီးမဲစင်းထဲမှာပါအောင်လုပ်ဖို့နှိုးဆော်တာမျိုးတွေလည်းကျွန်တော်ကြားပါတယ်ဆိုတော့ဒီလိုအစီအစဉ်တွေရောဒီရေကောက်ပွဲအတွက်ဟိုလုံလောက်တဲ့အစီအစဉ်တွေဖြစ်နိုင်လားတော်ညညသိအမြင်ပြောပါဦးခင်ဗျာ
။အော်ဒီအစီအစဉ်တွေကတော့လေထိုက်တဲ့နဲ့ဟိုစီမံမှုတွေပေါ့နော်လုံတဲ့နဲ့ကိစ္စတွေပါပဲ။ဒါပေမဲ့ဒီကပ်ပို့ပြီးတော့လေကျွန်တော်တို့အများကြီးလုံเสียရည်ရှိသေးတယ်ပေါ့နော်။ဟာရုပ်ောက်ပွဲလာတော့မယ်ဆိုလို့ရှိရင်ဒါမင်းယုံလို့စီမံရတော့မယ်ပေါ့နော်။တခါဒါမဲစင်းရင်းနေလေနောက်ထပ်တစ်ချိန်ပေါ့ဒါဒါထုတ်ပြန်စီမံပေးရမယ်ပေါ့နော်။အဲ့တော့မဲစင်းရင်းအောက်ခြေမှာပေါ့နော်မဲစင်းနေမှန်ကအောင်အချိန်မှအောင်လုံးဟိုတပေါ်လေးမှန်ကအောင်လုံနိုင်နေဆိုအောင်ပေါ့နော်ပြဿနာမဲယုံကြီးဘလို့ပြန်တိဆောက်မလဲဆိုတဲ့ပြဿနာတွေလည်းရှိတယ်လေ။နောက်အဲ့ခါကျတော့ကျမတို့အများကြီးအောက်ခြေမှာကတော့အခက်အခဲတွေသိသိပေါက်ပေါ့လေကျမတို့ရှိတယ်။အဲ့တော့ဒီရေပေးတင်တဲ့ဒေသတွေမှာပြန်လဲထူထောင်ရေးလုပ်ငန်းတွေကလည်းမဖြစ်မနေလုပ်ရမှာလေ။ဒါရှုံနေဘဝတေချာတွေပြန်ရှင်းရမယ့်ကိစ္စတွေရှိတယ်။ဈာမကြီးဆိုင်ရာပြဿနာတွေအများကြီးလုပ်ရမယ့်ကိစ္စတွေရှိတယ်ဆိုတော့ဒီလိုပြန်လဲထူထောင်ရေးလုပ်ငန်းတွေကိုအချိန်ပြည့်နေချီလုံးဝမယ်ဆိုတဲ့အခါကြတော့ပေါ့နော်အဲ့လိုအချိန်မှာကျမတို့ကရွေးကောက်ပွဲကိုကျင်းပမယ်ဆိုလို့ရှိရင်ဒါကျမတို့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာဖြစ်ပါမလားလို့ကျမတို့ဒါစိုးရိမ်ရတဲ့အနေအထားမှာရှိရလေ။ဘာကြောင့်လဲဆိုတဲ့အခါကြတော့လွတ်လပ်ပြီးမျှတတဲ့ရွေးကောက်ပွဲဆိုတာကပတ်မှန်အချိန်မှောင်မှအချိန်မှောင်တောင်မှဒီလိုဝေးလံကောင်တီဒေသတွေမှာကဖြစ်ဖို့ခဲရနေလေ။ဒါကြောင့်မလို့ဒီလိုကတ်ပေါ့နော်ဒီလိုမျိုးရေပြီးဒံတဲ့နဲ့နေရာတွေမှာဖြစ်နေတဲ့ကာလဆိုတဲ့အခါကျတော့ဒီလိုကာလတွေမှာဆိုရင်ဒီလိုမြတ်တာတဲ့တရားမြတ်တာတဲ့ဂျူးောက်ပေါ်ဖြစ်ဖို့အခြေအနေအခွင့်အမ်းကအနည်းတာပေါ့လေဒီလိုနေရာမှာဒါအာနာပိုင်းတွေဘက်ကလည်းဒါအခွင့်အရေးမျိုးတွေဒါဖြစ်လာနိုင်တယ်လေနော်အာနာရထားတဲ့ပါတီတွေနဲ့လည်းဒီခံပြီးလာနိုင်တယ်ပေါ့နော်ဒါကြောင့်မလို့ဒါကျွန်မတို့ဒီနေရာတွေကမဖြစ်မနေဂျူးောက်ပေါ်ကိုရွှေ့ဆိုင်ရမယ့်အနေအထားပဲ
โอเค
ညမှာတော့အဲ့လိုသုံးတတ်ပါလား
โอเคနောက်တစ်ခါဒီရေဘေးဒုက္ခသည်တွေကိုအခုဆိုလို့ရှိရင်တို့လိုအပ်နေတဲ့ထောက်ပံ့တွေကယ်ဆယ်ရေးအကူအညီတွေကဟိုတွားနေကြရတဲ့အခြေအနေမျိုးပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီလိုအကူအညီထောက်ပံ့တွေပေးပြီးတော့မဲဆွဲစည်းရုံးတာလို့နိုင်ငံရေးအရာဒီအမျက်ထုတ်ခံနိုင်တဲ့အခြေအနေမျိုးတွေရောဟိုပေါ်ပေါက်လာနိုင်စရာအလားအလာတွေရှိလားဥပမာမျိုးဆိုသဘောထားပြောပါဦးခင်ဗျာ
ဒ ကျွန်တော်တို့အခုချိန်ကြီးတော့အဲဒီကိစ္စနဲ့ပတ်သက်လို့အဲဒီလက္ခဏာကျွန်တော်မတွေ့ရသေးဘူးဗျ။တိုင်းပြည်တော်ကိစ္စဖြစ်တဲ့အခါကျတော့နိုင်ငံရေးပါတီတွေရဆိုပြီး CSO တွေရပဲဖြစ်ဖြစ်ဟိုတခြားခုနလိုဟိုဒီတာမန်နဲ့ចောင်းသူចောင်းသားတွေရလဲဆိုပြီးအားလုံးကအပြင်ထွက်ပြီးတော့ရေးရင်းအတွက်အလှခံပြီးတော့ဒီကြားနိုင်ကြမှာပြည်သူတွေကိုဟိုတန်ဟိုရေးရင်းဒုက္ခတွေတန်နိုင်ကြမှာကယ်ပင်ဖို့ကြိုးစားနေတဲ့အခြေအနေဖြစ်တယ်။ဖြစ်တယ်ဆိုတဲ့အခါကျတော့အဲ့ဒီအပေါ်မှာဒီလူကတော့ပဲပါတီးရဒီလူကတော့ပဲပါတီးရဒီလူကတော့ပဲရဆိုတော့အမြင်နဲ့ကျွန်တော်သွားပြီးတော့ကြည့်မယ်ဆိုခက်လိမ့်မယ်လို့ကျွန်တော်ထင်တယ်လေကျွန်တော်တို့အဲ့လိုအခြေအနေတော့အခုချိန်မျိုးအထိအဲကျွန်တော်မျက်စိရှိမှတော့လည်းကျွန်တော်ကြားတာတော့လည်းအဲ့ဒီအနေထားတော့ကျွန်တော်မှတော့ဟိုကျွန်တော်မတွေ့သေးဘူးလို့ကျွန်တော်ပြောချင်ပါဟု
တ်ကဲ့နောက်တစ်ခုကဒီရေးပေးအတွက်အခုဆိုရင်တော့ဒီနိုင်ငံတကာဝင်ကူညီနေတာရှိတယ်နောက်ပြန်လည်ထူထောင်ရေးအတွက်လည်းအစိုးရဟိုလောက်ပြင်မယ်ဆိုပြီးတော့အစိုးရရောဒီအကူအညီပေးအဖွဲ့အစည်းတွေဘက်ကလည်းပြင်ဆင်နေတဲ့အတန်တွေကျွန်တော်ကြားပါတယ်ဆိုတော့အခုကတော့ရွေးကောက်ပွဲမကျင်းပခင်မှာနှစ်လလောက်တော့အချိန်ရသေးတယ်ဆိုတော့ဒီရေးပေးတဲ့လူလူအနေနဲ့စိတ်ပန်းရုပ်ပန်းဟိုပြန်ပြီးနလန်းဒီနှစ်လလောက်အတွင်းမှာဟိုထူထောင်ရေးအစီအစဉ်တွေနေအရာပြန်ပြီးနလန်းထူလာနိုင်တဲ့အလားအလာမျိုးရောရှိလားကျွန်တော်ဒီ slide ဟိုဂျုံလန်းတောင်ရဲ့အမြင်ကိုကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့ကျွန်တော်အမြင်မှာတော့ဒီနလန်းထားဖို့တော်တော်မလွယ်ဘူးဗျပါသဥပမာကျွန်တော်နိုင်ဂျီလိုဟာမြင့်ကြည့်နေဆိုရင်တော့ခုနှစ်နှစ်လောက်ရှိလာပြီတချို့နေရာတွေမှာအရင်မိုင်းတောင်မရောက်သေးတဲ့နေထားတွေ့ရတယ်ပေါ့နော်ဒါတော့ကျွန်တော်တို့ဒေတာတွေဆိုရင်ငကိုတဲ့လမ်းမဆက်တွေတော်တော်ချက်တယ်အခုမြို့နယ်တိုင်းမှာကျွန်တော်ချင်းပြည်နယ်မှာကြီးလိုက်မယ်ဆိုရင်တံတားတွေပြတ်သွားတာတွေလမ်းတွေပြုတ်သွားတာတွေဟိုအိမ်တွေပြုတ်သွားတာတွေအများကြီးပဲပေါ့နော်ဆိုတော့အခုဒီအခုရရင်တော့မှယာယီစားဖို့တောက်ဖို့တော့အဆင်ပြေကောင်းပြေလိမ့်မယ်ဒါတော့မှပြည့်ပြည့်စုံစုံနဲ့ရွာလေးတွေအထိရောက်သွားဖို့ကတော်တော်ကြီးကိုမလွယ်ပါဘူးတို့ရဲ့ဒီသူရဲ့ဘဝပေါ့နော်သူရဲ့ဒီအိမ်လေးပြန်တည်ဆောက်ဖို့တို့ပြီးတော့ဒီစာဝင်နေပြန်ပြေးလေအောင်လုပ်ဖို့ဆိုတော့ပြန်လေးထူထောင်ရတော့ကျွန်တော်ထင်တယ်ဟိုအနည်းဆုံးကျွန်တော်တို့ချင်းတော်မှာဆိုအနည်းဆုံးဟို3-4နှစ်တော့အချိန်ယူပြီးတော့လုပ်မှပြန်ပြီးတော့ထူထောင်နိုင်မလို့ကျွန်တော်နေလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒေါက်တာရှင်တယောက်ပြီးတာဗီဇာတစ်ခုကိုလည်းဟိုအရင်းတင်တော့ဖော်ပြခြင်းပါတယ်ဦးစိန်မောင်မိထီလာပြဖို့ထားတဲ့စာပါနန်းလောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
โอเคตัวမြန်မာနိုင်ငံတွင်တိုင်းဒေသကြီး12ခုလုံးမှာမြို့နယ်နဲ့ကျေးရွာအတော်များများမှာရေလွှမ်းခံနေကြပါတယ်တဲ့ဆက်တွယ်ရေးလမ်းကြောင်းများအသုံးပြုဖို့ခက်ခဲနေခြင်းအဆက်အသွယ်ပြတ်တောက်နေခြင်းရိတ်ခါပြတ်လတ်မှုနဲ့ယောဂဗျာတွေကြားနေခြင်းတို့ကြောင့်အရေးကြီးတဲ့အခြေအနေဖြစ်ပါတယ်တဲ့ဒီအခြေအနေကြောင့်လည်း2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်လိုအပ်ချက်တွေကိုအလင်းအမြန်စီစဉ်ဖြည့်ရှင်းဆောင်ရွက်မပေးနိုင်ဘူးဆိုရင်ရွေးကောက်ပွဲကိုအနည်းနဲ့အများဆိုသလိုထိခိုက်နိုင်မယ်တဲ့အတိတ်ကထိခိုက်လာမယ်ဆိုရင်ဇာတော့ရေပေးတင်ဒုက္ခတဲ့အများစုကြီးမဲဆန္ဒမပေးနိုင်မဲမပေးဖြစ်ကြရမယ့်အရေးပဲဖြစ်ပါတယ်တဲ့ဒီလိုဖြစ်ဖို့အရေးကိုအောက်ပါအချက်တွင်နဲ့တွက်ဆမိတယ်ဆိုပြီးသူကအချက်၃ချက်ပေးထားပါတယ်ပထမအချက်ကတော့ရေပေးတဲ့ဒုက္ခတွေများရွေးကောက်ပွဲကိုစိတ်မဝင်စားမဲပေးရန်စိတ်မပါတော့တဲ့အခြေအနေဖြစ်နေခြင်းကြောင့်၎င်းနဲ့နမနစ်ကဆက်သွယ်သွားလာရေးလမ်းကြောင်းတွေပျက်စီးပြတ်တောက်နေပြီးမဲယုံတို့မလာရောက်နိုင်ဖြစ်နေ၍၎င်းနဲ့နံပါတ်3ကတော့မဲဆန္ဒရှင်အမိစည်းရင်းများကကမောက်ကမဖြစ်စေပြီးကိုယ်တိုင်မဲမပေးနိုင်စေဖို့ပြက်ကွက်အောင်လှုပ်ဆောင်မှုလုံဆော်မှုတို့ကြောင့်လည်းကောင်းတဲ့မဲမပေးနိုင်မဲမပေးကြခြင်းဖြစ်နိုင်တယ်ဟုသူကထင်ပါတယ်တဲ့
ဟုတ်ကဲ့ကျေးဇူးပါခင်ဗျအခုတော့ကျွန်တော်ဒီရန်ကုန်တိုင်းလွတ်တော်ကိုယ်စားဒေါ်ညိုသိန်းကိုပဲကျွန်တော်ပြန်ပြီးတော့အလှည့်ပေးချင်ပါတယ်ဆိုတော့ဒေါ်ညိုသိန်းအမြင်ဘယ်လိုရှိလဲဒီရေဘေးဒုက္ခတွေအတွက်ပေါ့ဒီလွတ်ဒီရွေးကောက်ပွဲအတွက်ကိုအစဉ်သင့်ဖြစ်နေဖို့ဆိုရင်အစိုးရဘက်ပိုင်းကပဲဖြစ်ဖြစ်နိုင်ငံရေးပါတီဘက်ကပဲဖြစ်ဖြစ်ပေါ့လေဟိုဝိုင်းဝန်းပံ့ပိုးဖို့ကူညီဖို့ဒီနှစ်လအတွင်းမှာအစဉ်သင့်ဖြစ်နေအောင်ဆိုဘာတွေလိုအပ်ချက်တွေရှိနေလဲခင်ဗျာ
ကိုနိုင်ငံတော်ဘက်ကတော့တကယ်ကိုပဲပေါ့နော်သမ္မတကြီးရဲ့အထူးပြည်သက်ရန်မုံငွေတွေကိုလည်းတုံးမယ်ကျန်တဲ့ဝန်ကြီးဌာနတွေကလည်းမိမိတို့ဝန်ကြီးဌာနအစီအစီရဲ့ပေါ့နော်ဒါအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်သတ်မှတ်ထားတဲ့ရန်မုံငွေတွေကိုတုံးမယ်ဆိုလို့ရှိရင်တော့ပေါ့နော် invite အားထိုက်လုပ်မယ်ဆိုလို့ရှိရင်တော့ဒါကဟိုဖြစ်နိုင်ပေါ်ရအကြောင်းရှိတယ်ပေါ့နော်ဒါပေမဲ့ကျမကတော့အဲ့လိုပေါ့နော်ဝန်ကြီးဌာနဘောင်းဆောင်ကဒီလာမယ့်နှစ်လအတွင်းမှာပေါ့နော်ရုပ်ောက်ပွဲတစ်ခုဖြစ်လာနိုင်ဖို့အတွက်ဒီဒေတာကြီးကိုပြန်လည်ထူထောင်ရေးလုပ်ငန်းတွေဝန်ကြီးဌာနဘောင်းဆောင်ကလုပ်နိုင်မယ်လို့တော့ကျမကတော့မထင်ဘူးပေါ့နော်ကျမတို့အခုဒီသဘာဝဘေးအန္တရာယ်ကိုပြန်လည်တုံ့ပြန်မှုဘိုင်းမှာကျမတို့နိုင်ငံအနေနဲ့ဒါအတွေ့အကြုံနေတာရယ်ပေါ့နော်ဒါနောက်ပြီးတော့ကျမတို့ရဲ့ဒီလိုကိုစီရန်နီယာကြီးကမတက်ကြွဘူးပေါ့နော်အဲဒါအရင်ဒီလိုကိုစီရန်နီယာကြီးအတိုင်းနဲ့သွားနေကြရဲ့အဲ့ဒီမှာဒါကျိုးနီစနစ်တွေညားနေကြရဲ့ပေါ့နော်ကျိုးနီစနစ်အတိုင်းပဲဒါအညာရာကိုဆောင်ရွက်နေကြရဲ့ကြောင့်ဒီမှာအတွင်းမှာတော့ဘလို့မှဒီဒီလိုကိုစီရန်နီယာကြီးက ဒီဒေတာကြီးတစ်ခုလုံးကိုပြန်လဲထူထောင်ဖို့ဆိုတာကဘလို့မှဒီမှာထင်နေဟိုဖြစ်နိုင်ကြတအားနေပါလေပေါ့နော်ဒီလူလူတို့အပိုင်းကလည်းဒီမလအတွင်းမှာပြန်ပြီးတော့ပေါ့နော်ရေကောက်ပွဲကိုပြန်လဲစိတ်ဝင်စားလာနိုင်တဲ့အခြေအနေဖြစ်ဖြစ်လာဖို့ပုံမှန်ပေါ့နော်ပုံမှန်အခြေအနေဖြစ်လာဖို့ဆိုတော့ဒါမလွယ်ဘူးလို့တော့ဒီမှာထင်နေလေ
ဟုတ်ကဲ့ကျွန်
တော်တို့ကျမတို့ဒီဒေတာတွေမှာဒီလူတို့တကယ်ခံစားနေရတဲ့ဒုက္ခအကြီးကြီးကိုကျမတို့ဒီအထက်လူကြီးတွေအာဏာပိုင်းဒီနိုင်ငံရေးပါတီခေါင်းဆောင်တွေအနေနဲ့တကယ်ကိုပေါ့နော်စတော်ကုစလေလောင်းအနေနဲ့လောင်းနေအနေနဲ့ဒီနေရာမှာအခြေဆိုင်နေထိုင်ပြီးတော့ပေါ့နော်တကယ်ဖြစ်နိုင်မဖြစ်နိုင်ကိုသွားပြီးတော့ပေါ့နော်ဒေတာကံတွေနဲ့အတူတူပေါ့နော်တကယ်မိမိတို့ရဲ့အခြေအနေကိုကုံဆုံးနေနေပေါ့နော်ဖြစ်နိုင်မဖြစ်နိုင်လို့ကျမကတော့သွားပြီးတော့ဟိုပေါ့နော်နေထိုင်ပြီးတော့တုံးသက်ပြန်လေတုံးသက်စီစဉ်လို့ပေါ့ကျမရဲ့အမြင်ရဆိုရင်တော့ဒီနေရာဒီမှာကတော့ဘလို့မှယူောက်ပွဲရုပ်ဖို့ဆိုတာဟာမသိလဲမသိတော့ဘူးဘလို့မှလည်းမဖြစ်နိုင်ဘူးလို့တော့ထင်တယ်လေ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်သုံးတန်အနေနဲ့ slide ကြုံလျမ်းထောင်ကိုပြန်လှည့်ပေးခြင်းပါတယ်ဒီရေဘေးသင့်ဒေတာတွေမှာအခုချင်းတောင်ဆိုလို့ရှိရင်အစိုးရဆုံးခံခဲ့ရတယ်ဆိုတော့ဒီလိုနေရာမျိုးတွေမှာအဆင်သင့်ပြန်ဖြစ်ဖို့ဆိုလို့ရှိရင်အစိုးရဘက်ကပဲဖြစ်ဖြစ်ဒီနိုင်ငံတကာအတိုင်းဝန်ကပဲဖြစ်ဖြစ်နိုင်ငံရေးပါတီတွေဘက်ကပဲဖြစ်ဖြစ်ဘာတွေအရေးကြီးလှုပ်ပေးဖို့လိုမလဲ
ဆိုတော့ပထမဆုံးကတော့ဒီအစိုးရအပိုင်းကနေပေါ့နော်တော်တော်လေးကိုဖြည်းဖြည်းစီစီနဲ့ထွက်ဌာနတွေအကုန်လုံးပူးပေါင်းပြီးတော့လှုပ်ဖို့လိုမယ်ပေါ့နော်အဲ့တော့ရေကောက်ဝဲကော်မရှင်နေနဲ့ကအခုဒီလန်ဒတာတို့ပြင်မှုဆိုအခုပြင်လို့လည်းမဟုတ်ဘူးဆိုတော့ဒီတက်ဆိုင်တဲ့ဌာနတွေပေါ့နော်ဌာနဆိုင်ရာတွေပြီးတော့ဒီပြီးတော့အနာပိုင်ဆင်ဆင်နေပြီးတော့ခုနလိုဒီမဲယုံမှာတော့မဲ့ဒီကျောင်းတို့ဖြစ်ဖြစ်စီးပွားခန်းတို့ဒါတွေအကုန်လုံးပြင်ဖို့ဆိုတာမျိုးကတော်တော်လေးအရှင်မြန်လှုပ်ဖို့လိုမှာဖြစ်ပါတယ်အထူးသဖြင့်လန်ဒတာကအခုချက်ချင်းလုံးမှာဒီပါတီတွေစည်းရုံးဖို့သွားလာဖို့ကိစ္စတွေ၊ဂျန်တဲ့ကိစ္စတွေအကုန်လုံးကအဆင်ပြေမှာဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒါတွေအမြန်ဆုံးဒါကတော့ကျွန်တော်ထင်တယ်အဓိကအစိုးရအနေနဲ့လုပ်ဖို့လိုမယ်။ပြီးတော့ဒီအစိုးရကနိုင်ငံတကာဖွဲ့စည်းတွေနဲ့ဒီအကူအညီပေးတဲ့လူတွေနဲ့ရှေ့တူမှာဒီကာလတူဒီအရေးပေါ်အကူအညီတွေစာဝတ်နေရေးပြည်လည်ဖို့ရေးအတွက်အဆင်မြန်ကူညီပေးဖို့တွေဟိုတော်တော်ကြီးကိုလိုလိမ့်မယ်ပေါ့နော်။ဒါတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီပါတီတွေအနေနဲ့ကလည်းတော်တော်တော့ချက်ပါတယ်။ဘာလို့သူတို့အနေနဲ့ကဒီလမ်းမဆက်တွေတော်တော်ပြတ်တောက်သွားတယ်။ physics ကတွေလည်းတော်တော်ထက်တက်သွားတယ်။ဒီမှာကျွန်တော်တခုနည်းနည်းလေးပူပန်တာကဒီဥမာပါတီကြီးတွေအားသာဖို့ဖြစ်သွားမလားဆိုတဲ့ဟာပေါ့နော်။ရန်ပုံငွေပူရှိတဲ့ပူသွားလာနိုင်တဲ့ဒါမှမဟုတ် budget ပူရှိတဲ့အဖွဲ့တွေကပူပြီးတော့ရောက်ပေါက်ပူများပြီးတော့သူတို့အားသာဖို့တောင်ဖြစ်သွားမလားဆိုတဲ့ဆွေးနွေးပူပန်မှုလည်းတစ်ခါမှလည်းရှိပါတယ်။ကနောက်တစ်ခုကဒီတချို့ဟာတွေဆိုရင်တို့လေယာပြန်မလုံနိုင်တော့တဲ့ခါကျမိသားစုဝင်တွေအတွက်ဒီမြန်မာပြည်တွင်းမှာပြည်တခြားနေရာမှာဖြစ်ဖြစ်ဒီအလုတ်သွားလုတ်ဖို့သွားလာတာတွေရှိလာနိုင်တယ်။လာမဲ့ဒီမလလောက်အတွင်းမှာပေါ့နော်။အဲ့ဒါတွေရှိဆိုရင်ဒီလူတွေကမေးပေးခွင့်ရတော့မှာမဟုတ်ဘူး။အဲ့ဒီကိစ္စကိုလည်းထည့်ပြီးစဉ်းစားသွားဖို့လိုမယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ပါဝင်ဆွေးနွေးပေးကြတဲ့ဒေါညိုသိန်းဦးအောင်မိုးစောစလိုက်ကြုံရန်တောင်းအားလုံးကျေးဇူးအထူးတင်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုတပတ်မှ2ချိန်အင်္ဂါညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေရဖြစ်ပါတယ်ရှင်။သောရရှင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်။တိုက်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်တော့ဖုန်းနံပါတ်0932312555လေးဖြစ်စေ email လိပ်စာ brahmis@voanews.com ဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။ VOA American အတန်းကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ပြီးခဲ့တဲ့လတုန်းကနိုင်ငံတကာ6နိုင်ငံနဲ့အီရန်တို့အကြရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက်ကိုအတည်ပြုမပြုဆိုတာအမေရိကန်ကွန်ဂရက်လွှတ်တော်ကစက်တင်ဘာလကျရင်မဲခွဲပါလိမ့်မယ်သမ္မတဥပမာကတော့ဒီသဘောတူညီချက်ကိုခက်ပြက်ပြက်ကာကွယ်ပြောကြားထားပါတယ်အခုရင်ဆိုင်နေရတာဟာတန်တမန်နီလန်းကိုသုံးမလားစစ်တိုက်မလားဆိုတာကိုရွေးချယ်ကြရမယ့်ကိစ္စဖြစ်ပါတယ်မနေ့ပြန်ဖြစ်ချင်မှဖြစ်မယ်နောက်ဆုံးလားအထိကြာချင်းမှကြာမယ်လောလောဆယ်ဖြစ်နေတဲ့ကိစ္စပါလို့ခက်ပြက်ပြက်ပဲပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံနျူကလ িয়ার လက်နက်ပိုင်ဆိုင်လာမဲ့အရေးဟန်တာရမှာစီရင်နီးဟာအခုသဘောတူညီချက်လောက်မထိရောက်ပါဘူး။အစ္စရေးနိုင်ငံကသုံးသက်သူတွေအပါအဝင်သုံးသက်သူတိုင်းကစီရင်ကိုသုံးရင်အီရန်နိုင်ငံရဲ့အစီအစဉ်ကိုနှစ်အနည်းငယ်လောက်ပဲဆိုင်ငံ့ထားစေမှာဖြစ်ပြီးဒါဟာအခုသဘောတူညီချက်အရကန်တာထားနိုင်မှုရဲ့တစိမ့်တစ်ပိုင်းလောက်သာရှိတယ်လို့ဆိုပါရယ်ဒီသဘောတူညီချက်အရပူတွဲဆောင်ရွက်ကြမဲ့ကိစ္စဟာနျူကလ িয়ার မပြန့်ပေါ်ရေးအတွက်အစိစက်ရယူကြဘူးသမျှအခိုင်အမာဆုံးဖြစ်တယ်လို့လည်းဆိုပါရယ်ဘုံထုတ်လုံနိုင်တဲ့လမ်းကြောင်းတွေအလုံးကိုထောက်ပြဖြတ်တောက်ထားခြင်းအပြင်
အီရန်နျူကလ িয়ার လက်နက်ပိုင်ဆိုင်မဲ့အရေးကိုထာဝရဟန်တားသွားနိုင်မှာဖြစ်ပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုရဲ့အရေးကြီးတဲ့လူညုံရေးကြီးမှန်းချက်တွေကတခုကိုခဲရခဲစစ်အပြင်ဘက်ကကျူးပန်းခဲ့တဲ့သန္တမန်နီလန်နဲ့ရယူနိုင်လိုက်ကြပဲဖြစ်တယ်လို့လည်းအသံတားကဆိုပါတယ်။အီရန်နိုင်ငံနဲ့ပတ်သက်တဲ့ပြဿနာတွေအလုံးဟာနျူကလ িয়ার သဘောတူညီချက်နဲ့ဒင်ပြေလည်သွားမှာမဟုတ်ပါဘူး။လက်ရှိအီရန်ကိုအုပ်စုထားသူတွေဟာအန္တရာယ်ကြီးတဲ့ဖိနှိပ်ချုပ်ချယ်သူတွေဖြစ်နေပါတယ်။သူတို့အီရန်အနေနဲ့အကြမ်းဖက်ဝါဒကိုထောက်ခံအပြစ်နေတဲ့ကိစ္စ၊လူခွင့်ရေးချိုးဖောက်တဲ့ကိစ္စတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်တံခတ်သွားမှာဖြစ်ပါတယ်။တရားမျှတမှုမရှိဘဲဖမ်းဆီးခံထားရတဲ့အမေရိကန်တွေလွှတ်ပေးဖို့အခိုင်အမာဆက်လက်လှုံ့ဆော်သွားမှာလည်းဖြစ်ပါတယ်။အီရန်နိုင်ငံတချို့အစိပ်ပိုင်းတွေရဲ့အဆိုအရဒီသဘောတူညီချက်ဟာခံပြင်းဒေါသထွက်စရာရန်စတာဖြစ်တယ်ဆိုတဲ့အပြောအဆိုအပြုအမူတွေကိုလည်းသမရဥပမာဆုတ်ချပါတယ်ဒါပေမဲ့အင်အားကြီးနိုင်ငံဆိုတာလာရန်စတိုင်းစိတ်လိုက်မှမတုံ့ပြန်ရဘူးအမေရိကန်ကြဆုံးပါစေဆိုရက်အီရန်သဘောထားတင်မာသူတွေကအော်ဟစ်နေတဲ့အသံဟာအီရန်ပြည်သူတွေအလုံးကသဘောတူညီတဲ့အယူဆမဟုတ်ပါဘူးအီရန်ပြည်သူအများစုဟာသူတို့အစိုးရကိုရန်စရာမရောက်တဲ့နီလန်နဲ့ပိုအကျိုးရှိတဲ့နီလန်ကိုရွေးချယ်ဖို့တိုက်တွန်းနိုင်စွမ်းရှိခဲ့ကြပါတယ်ဒါကြောင့်လည်းအခုသဘောတူညီချက်ကိုရရှိလာတာပါဒီခွင့်ရေးကိုသူတို့အဆုံးချမှန်ခွင့်ကျုပ်တို့ပေးကြရမှာဖြစ်ပါတယ်လို့လည်းအိုဘမာကပြောပါတယ်ဒါဟာအောင်မြင်မယ်လို့အမှန်ကန်ချက်မရှိပါဘူးသို့ပေမဲ့လည်းသူတို့ဘက်ကလက်ခံရင်ဒါဟာအီရန်နိုင်ငံအတွက်ကောင်းပါတယ်အမေရိကန်ပြည်ထောင်စုအတွက်လည်းကောင်းပါတယ်ပဋိပက္ခတွေထူပြောတဲ့ဒီဒေသအတွက်လည်းကောင်းတယ်လို့ကဘာကြီးတစ်ခုလုံးအတွက်လည်းအကျိုးရှိပါတယ်လို့သမ္မတအိုဘမာကပြောကြားသွားကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီရှင်
အခုထုတ်လွှင့်သွားတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစောဝင်းလိုင်ကကြီးညာပေးပါအောင်ရှင
်အမေရိကန်နိုင်ငံအလဲပါမီဇူရီပြည်နယ်ဖာဂါစင်မြို့မှာဆယ်ကျော်သက်အရွယ်လူမဲ့တူကိုလူပြူရဲအရာရှိကတရက်နဲ့ပြစ်ခတ်တပ်ဖြတ်မှုဖြစ်ပွားခဲ့တဲ့တနေ့ပြည့်နှစ်ပတ်လည်နေ့မှာပဲအကြမ်းဖက်ဆုပ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ဒုတိယနေ့အဖြစ်အကြမ်းဖက်ဆုပ်မှုတွေဇက်တိုက်ဖြစ်နေတဲ့အတွက်အင်္ဂါနေ့ထိအရေးပေါ်အခြေအနေကြေညာထားပါတယ်လူဝစ်မြို့စိန့်လူဝစ်မြို့အလဲမှာဆန္ဒပြသူတွေကရဲတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေပလင်းနေနဲ့ပြစ်ပောက်ခဲ့တဲ့အတွက်ဆန္ဒပြသူနှစ်ဒါဇင်လောက်ကိုဖမ်းဆီးလိုက်တယ်လို့လည်းရဲတပ်ဖွဲ့ကပြောပါတယ်မြန်မာနိုင်ငံအတွင်းရေဘေးတံအစိုးရဆုံးရင်ဆိုင်နေရတဲ့ဘေးဒုက္ခရောက်နေသူတွေအတွက်မြန်မာနိုင်ငံထဲမှာရှိတဲ့လူမှုကူညီရေးအသင်းအဖွဲ့တွေကတနိုင်နေဘက်ကနေဝိုင်းဝန်းကူညီလှုပ်ဆောင်ပေးနေကြတဲ့အချိန်မှာပဲနိုင်ငံတကာကအကူအညီတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းလိုအပ်တဲ့အကူအညီတွေကိုအသုတ်လိုက်ပို့ပေးနေပါတယ်။ရေးဝေးတံစိုးဝါးဆုံးခံခဲ့ရတဲ့ဒေသတွေကလူဦးရေ၄သိန်းခွဲနီးပါးအတွက်လိုအပ်နေတဲ့အကူအညီတွေကိုမြန်မာအစိုးရကုလသမဂ္ဂအေဂျင်စီဒေသခံလူမှုကယ်ဆယ်ရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေတယ်လို့ WFP ကမ္ဘာစစ်နာရေးခါအဖွဲ့ကြီးကဩဂုတ်လ၁၇ရက်နေ့ကတဲ့ရင်ထုတ်ပြန်ပြောကြလိုက်ပါတယ်ပြပိုးတဲ့ရေဘော်အကူအညီတွေထဲမှာတလားစာဆန်ကလဘဲစားသုံးစီစားနဲ့တချို့နေရာတွေမှာခွန်အားပြည့်စေတဲ့ဘစ်ကစ်မုန့်တွေပူငှားခဲ့တယ်လို့ဆိုပါတယ်အခုချိန်မှာတော့ဆန္ဒရိုက်ခါအပြင်တောက်တုံးရင်နဲ့ဆေးဝါးတဲ့ရေဘော်လိုအပ်နေတယ်လို့ဆိုပါတယ်တရုတ်နိုင်ငံရဲ့ငွေကြေးတန်ဖိုးကိုတရုတ်ဘဟုဘဏ်ကအင်္ဂါနေ့မှာ200ခန့်လုံးရှော့ချလိုက်ပါတယ်ဒါကြောင့်နိုင်ငံရဲ့ပြပပို့ကုန်တန်ဖိုးဈေးကျသွားမှာဖြစ်တယ်လို့ပုံမရှင်းပြနိုင်မှာဖြစ်ပါတယ်ဒါကြောင့်တရုတ်နိုင်ငံကစားသုံးသူအတွက်ပြပကနေတင်သွင်းမဲ့ကုန်ပစ္စည်းတွေဈေးတက်တက်တော်တော်မှာဖြစ်ပါတယ်။နိုင်ငံတကာကကွန်ပျူတာအတွင်းကနေသတင်းအချက်အလက်ကိုခိုးယူသူဟက်ကာတွေနဲ့အစုရှယ်ယာရောင်းဝယ်သူတွေကအတွင်းသတင်းတွေခိုးယူခဲ့ပြီးတရားမဝင်အမြတ်ဆွန်းဒေါ်လာတန်100လောက်အထိရရှိအောင်လှုပ်ဆောင်ခဲ့တယ်လို့အမေရိကန်အရာရှိတွေကဆွဆွဲပြောကြားလိုက်ပါတယ်
။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြေညာသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇဟာရာအပူစိတ်ဖြစ်ပါတယ်။ကျွန်မနာမည်ဖိုင်ပါ။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်ကိုမနက်6နာရီနဲ့9နာရီအထိထုတ်လွှင့်ပေးသွားတာဖြစ်ပါတယ်ရှင်။သွားရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.